to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2020ခုနှစ်ဇန်နဝါရီလ19ရက်တနင်္ဂနွေနေ့မနေ့ကင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနမီတာ30.40 48တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်ဝယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျမတင်ကြီးထိုက်ပါကိုကျော်ကျော်သိန်းတဲ့သူတရင်ညီအချင်းညာပါမယ်ရခိုင်ရင်မြမဆိုးရရဲ့ဆောင်ရွက်ချက်တွေကိုတရုတ်ဘက်ကထောက်ခံအားပေးချောင်းနဲ့တရုတ်ရှင်ချန်းဒေတာရေတရုတ်ရဲ့ဆောင်ရွက်ချက်တွေကိုထောက်ခံမယ်လို့မြမဘက်ကလည်းကြေပြုတ်လိုက်ပါတယ်တရုတ်တုတ်ကွေးယောဂအသစ်ကူးဆက်သူအသစ်၄ဦးထပ်တိုးတာကြောင့်စုစုပေါင်းကူးဆက်ခံရသူ45ယောက်ထိရှိသွားပါပြီဒီတရင်ညီနဲ့အတူတခြားထိတက်ရောက်တရင်ညီနားဆင်ကြရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံဟာတရုတ်ဩဇာလွှမ်းမိုးမှုအောက်ကနေလွတ်မြောက်ဖို့မလွယ်သေးဘူးလို့ပညာရှင်တချို့ကသုံးသပ်ပါတယ်
။အခုဒီရဝင်းလမ်းကြောင်းကလည်းတရုတ်ကနေထည့်ဝါတာတရုတ်ကအင်ပီရီယယ်လစ်ဇင်ပါပဲ။တရုတ်ကိုပြီးခိုးလာတာလည်းအများကြီးပေါ့ဗျာ။အခု
သမိုင်းပညာရှင်ဒေါက်တာအောင်ခင်ရဲ့ပြောကြားချက်ပါတဲ့သုံးသပ်ချက်တွေကိုသတင်းနေအပြီးမှနားဆင်ရဖို့ရှိပါတယ်။ဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တို့အတန်နဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုလည်းပြန်လည်တင်ဆက်အောင်မှာပါ။အခုရင်ဆုံးတော့တိုင်းနှင်းခွနေနေမနေ့ကင်းနောက်ဆုံးရထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုမသိင်ကြီးထိုင်တဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးပါအောင်ဗျာ
။ရခိုင်ပြည်နယ်ကနေနေရွှန့်ခွာသူတွေကိုပြန်လည်လက်ခံရေးပြန်လည်နေရချထားရေးအတွက်တရုတ်ဘက်ကတတ်နိုင်သလောက်ဆက်လက်ကူညီမယ်လို့ဂရိပြုတ်သလိုဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့မြန်မာနိုင်ငံကလူတွေကိုပြန်လည်လက်ခံမယ်လို့မြန်မာဘက်ကထပ်ပြီးဂရိပြုတ်ပါတယ်။တရုတ်သမ္မတရှီကျင်းပင်ရဲ့မြန်မာနိုင်ငံနှစ်ရက်ကြာခီးစဉ်အပြီးနှစ်နိုင်ငံပူးရွေးကြေညာချက်မှာအခုလိုဖော်ပြတာပါရခိုင်ပြည်နယ်တွင်ပြည်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာဒုက္ခသည်တိမ့်နေချီထွက်ပြေးခဲ့ရတာဖြစ်ပြီးအခုချိန်ထိဌာနပြန်ရေးအကောင့်အထည်မဖော်နိုင်သေးပါဘူးမြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့အုံနှုံကိုလက်မခံပါဘူးဒါပေမဲ့လည်းဒီလူတွေကိုစီစစ်ပြီးပြန်လက်ခံမယ်လို့တစိုက်မတ်မှပြောဆိုနေတာဖြစ်ပါတယ်ဒါပြင်ရခိုင်ပြည်နယ်တွင်မှလည်းဒုက္ခသည်တွေပြန်လည်လက်ခံရတဲ့မြန်မာဆိုရကပြင်ဆင်နေတာပါတရုတ်နိုင်ငံအနေနဲ့တော့ရခိုင်ပြည်နယ်တွင်ကအတိုက်အဝန်အလုံးအတွက်ဖွံ့ဖြိုးတိုးတက်ရေးတည်ငြိမ်ရေးငြိမ်းချမ်းရေးမြင့်တင်ဖို့နောက်လူသားချင်းစာနာထောက်ကူမှုဆိုင်ရာကိစ္စတွေမှာမြန်မာရဲ့ကြိုးပမ်းမှုတွေကိုထောက်ခံအားပေးမယ်လို့နှစ်နိုင်ငံပူးရဲကြေညာချက်မှာဖော်ပြပါတယ်ရခိုင်ရေတရုတ်ရဲ့နားလည်ထောက်ခံအားပေးမှုအတွက်ကျေးဇူးတင်တဲ့အကြောင်းမြန်မာဆိုရကပြောဆိုထားပါတယ်တချိန်တည်းမှာပဲမြန်မာဘက်ကလည်းတရုတ်တနိုင်ငံတဲမူဝါဒကိုအခိုင်အမာထောက်ခံတဲ့အကြောင်းထိုင်ဝမ်တိဘက်ရှင်ချန်းဒေသတွေအရေးတရုတ်ရဲ့ကြိုးပမ်းမှုတွေကိုထောက်ခံအားပေးကြောင်းမြန်မာဘက်ကကတိပြုထားပါတယ်။ရိုဟင်ဂျာပြည်ထနာနဲ့ပတ်သက်ပြီးမြန်မာနိုင်ငံဟာနိုင်ငံတကာတရားရုံးမှာတရားရင်ဆိုင်နေရတယ်လို့နိုင်ငံတကာအထူးသဖြင့်အနောက်နိုင်ငံတွေရဲ့ဝေဖန်မှုကိုခံရတာဖြစ်ပါတယ်။တချိန်တည်းမှာပဲတရုတ်ဆိုရရဲ့ရှင်ချန်းဒေသမှာပညာပေးမွမ်းမံစခန်းတွေလို့ဆိုပြီးအဲ့ဒီစခန်းတွေမှာမွတ်စလင်တွေကိုထိမ့်သိမ့်ထားတဲ့အပေါ်နိုင်ငံတကာရဲ့ဝေဖန်ရှုတ်ချခံရတာလည်းဖြစ်ပါတယ်။နှစ်နိုင်ငံပူးရွေးကြေညာချက်ထဲမှာတော့မြန်မာသမ္မတဦးဝင်းမြင့်ကိုလည်းတရုတ်နိုင်ငံကိုလာရောက်လဲပတ်ဖို့တရုတ်သမ္မတကရှီကျင်းဖင်ကဖိတ်ခေါ်ထားပါတယ်ရှင
်။ Facebook မှာတရုတ်သမ္မတရှီကျင်းဖင်ရဲ့နာမည်ကိုမြန်မာဘာသာကနေအင်္ဂလိပ်ဘာသာကိုပြန်ဆိုတဲ့အခါအိန္ဒာချင်းတို့အဓိပ္ပာယ်ထွက်မဲ့အင်္ဂလိပ်စကားလုံးနဲ့မှားယွင်းဘာသာပြန်ဆိုချက်ထွက်ခဲ့တဲ့ပေါ် Facebook ကုမ္ပဏီကစနေနေ့မှာတောင်းပန်လိုက်ပါတယ်။ဒီပြဿနာကိုပြင်ဆင်ပြီးသွားပြီဖြစ်တယ်လို့အကြောင်းရင်းကိုသိရဖို့လှုပ်ဆောင်နေတယ်လို့လည်းပြောပါတယ်။ဒီမြန်မာနိုင်ငံအကြောင်းအခြေခံစောင့်ဝင်ဆိုင်ရာစီမံကိန်းကြီးတွေကိုအကောင့်ထဲဖော်ဖို့သဘောတူညီချက်တွေကိုတရုတ်သမ္မတရှီကျင်းဖင်နဲ့နိုင်ငံတော်ဒါမင်ဂန်ပုဂ္ဂိုလ်တို့လက်မှတ်ရေးထိုးကြတဲ့တရုတ်သမ္မတရဲ့မြန်မာနိုင်ငံခီးစဉ်ဒုတိယနေ့မှာဒီပြဿနာပေါ်လာပါဒေါ်ဆန်းစုကြည်ရဲ့တရားဝင် Facebook စာမျက်နှာပေါ်ကသမ္မတရှီခီးစဉ်နဲ့ပတ်သက်တဲ့သတင်းတွေကိုအင်္ဂလိပ်လိုဘာသာပြန်လိုက်တဲ့အခါအဲ့ဒီစိုးရွားလာတဲ့အင်္ဂလိပ်စကားလုံးတွေနဲ့ထွက်လာတယ်လို့ Reuters သတင်းတပုတ်မှရေးထားပါတယ်အဲ့ဒီပြဿနာဘလောက်ကြာကြာဖြစ်ခဲ့တယ်ဆိုတာရှင်းရှင်းလင်းလင်းမသိရပေမဲ့ Google မှာဘာသာပြန်ရင်တော့အဲ့လိုအမှားမျိုးမရှိခဲ့ပါဘူး Facebook မှာမြန်မာစကားနဲ့အင်္ဂလိပ်စာကိုဘာသာပြန်တာမှာအရင်တုန်းကလည်းတက်တနာအတော်များများရှိခဲ့ဘူးပါတယ် Facebook ကဘာသာပြန်ပေးတာတွေမှာကိုယ့်ရုပ်ကာယဘာသာပြန်ဆိုချက်တွေထွက်လာတာကို Reuters သတင်းတပုတ်မှာ2018ခုနှစ်ကပါလာပြီးတဲ့နောက်ဘာသာပြန်ပေးတာကို Facebook ကခဏရပ်ထားခဲ့ပါသေးတယ်
မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယန်ဟိုရဲ့နေရာကိုအစားထိုးလိုက်ကြောင်းတောင်ကိုရီးယားအခြေဆိုင် NK သတင်းကစနေနေ့မှာဖော်ပြပါတယ်ရီယန်ဟိုရဲ့နေရာကိုဘယ်သူနဲ့အစားထိုးတယ်လဲဆိုတာကတော့မထုတ်ပြန်သေးပါဘူးဒါပေမဲ့မြောက်ကိုရီးယားအစိုးရကလက်မဲ့ဇန်နဝါရီလ23ရက်ကြာတာပြည်နေ့မှာနိုင်ငံခြားရေးဝန်ကြီးတဲ့ရဲ့နာမည်ကိုထုတ်ပြန်ဖို့ရှိတယ်လို့အမည်မဖော်တဲ့သတင်းရှင်းပြတွေကိုကိုကာပီသတင်းကဖော်ပြပါတယ်မြောက်ကိုရီးယားနဲ့ဆက်ဆံရေးကိုကြီးကြပ်တဲ့တောင်ကိုရီးယားရဲ့ပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကတော့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီရဲ့ရာထူးအပြောင်းအလဲကိုသတိထားချင့်ကြင်ရမယ်လို့ပြောဆိုထားပါတယ်1956ခုနှစ်မှာဖွားမြင်တဲ့ရီယာဟိုရဲ့ဖခင်ဖြစ်သူဟာဆိုရင်အာဏာရအလုတ်သမားပါတီတွင်ကအဖွဲ့အစည်းတစ်ခုဖြစ်တဲ့Organization and Guidance ဌာနရဲ့ဒုတိယညွှန်ကြားရေးမှူးဟောင်းဖြစ်ပြီးအဲ့ဒီအဖွဲ့ဟာဆိုရင်မြောက်ကိုရီးယားနိုင်ငံတွင်စီမံခန့်ခွဲမှုဆိုင်ရာယာရုခန့်အပ်မှုကိုကြီးကြပ်တာဖြစ်တယ်လို့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကဖော်ပြထားပါတယ်။ဒါ့အပြင်ရီယာဟိုရဲ့ဖခင်ဖြစ်သူကမြောက်ကိုရီးယားအစိုးရရဲ့ဝါရဖြန့်ချီမှုတွေကိုထုတ်တဲ့ကိုရီးယားဗဟိုသတင်းအေဂျင်စီ KCNA ရဲ့ Editor လည်းဖြစ်ပါတယ်။ပြုံရမ်းမြို့တော်ကနိုင်ငံခြားဘာသာစကားတက္ကသိုလ်ကိုတက်ရောက်ခဲ့ပြီးအင်္ဂလိပ်စကားကောင်းကောင်းပြောနိုင်တဲ့ရီယာဟိုကအနောက်နိုင်ငံတွေနဲ့ဆက်ဆံရေးမှာအဆင့်မြင့်ရာထူးနေရာတွေရယူခဲ့သူလည်းဖြစ်ပါတယ်။2003ခုနှစ်ကနေ2009ခုနှစ်အထိဗြိတိန်ဆိုင်ရာမြောက်ကိုရီးယားတန်မတ်ကြီးအဖြစ်လန်ဒန်မှာတာဝန်ထမ်းဆောင်ခဲ့သလိုဒုတိယနိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့လည်းမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်6နိုင်ငံဆွေးနွေးပွဲမှာကိုစားပြုတက်ရောက်ခဲ့သူလည်းဖြစ်ပါတယ်။
ဗိုင်းရပ်စ်ပိုးတဲ့မျိုးပြန်နေဖြစ်ပေါ်နေတဲ့ဒီနိုင်ငံလေပိုင်းဝူဟန်မြို့မှာယောဂဗိုလ်ကူးစက်ခံရသူနောက်ထပ်4ဦးတိုးလာတဲ့ကြောင်းဒေသဆိုင်ရာကျန်းမာရေးတာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်။အဲဒီဒေသကနေအမေရိကန်ပြည်ထောင်စုကိုရောက်လာတဲ့လေယာဉ်စီးခီးတွေကိုအမေရိကန်လေဆိပ်သုံးခုမှာစပီးစမ်းသပ်စစ်ဆေးတဲ့နေ့မှာပဲအခုလိုယောဂဗိုလ်ကူးစက်ခံရသူထပ်တိုးတဲ့သတင်းထွက်လာတာပါ။စနေနေ့အထိဆိုရင်ယောဂဗိုလ်ကူးစက်ခံရသူပေါင်း55ယောက်ရှိပြီး5ယောက်ကဆိုရင်ရပါတယ်။15ယောက်ကိုဆေးရုံကဆင်းဝင်ပေးလိုက်ပြီးဖြစ်ပြီးတော့ကျန်းလူတွေအခြေအနေကတည်ငြိမ်လာပြီလို့ဝူဟန်စီးပင်သားရာကျန်းမာရေးကော်မရှင်ကပြောပါတယ်ဒီယောဂဗိုလ်ကြောင့်သေဆုံးသူကတော့2ယောက်ရှိသွားပါပြီဝူဟန်ဒေသပြည်ပြက်ကလာတဲ့ခီးတွေမှာယောဂလက္ခဏာရှိမရှိစစ်ဆေးဖို့အတွက်ဆန်ဖရန်စစ္စကိုနယူးယောက်နဲ့လော့စ်အန်ဂျလိစ်လေဆိပ်တွေမှာဝန်ထမ်းအရေအတွက်တရားချထားမယ်လို့အမေရိကန်ယောဂထိန်းချုပ်ကာကွယ်ရေးဌာန CDC ကတောက်ကြနေမှာပြောပါတယ်ဝူဟန်ကနေတိုက်ရိုက်ပြန်လာတဲ့ဒါမှမဟုတ်ဝူဟန်မှာလေရင်ပြောင်းစီလာတဲ့ခီးတွေကိုအဓိကထားပြီးစစ်ဆေးကြမှာပါအခုပြားနာသူတို့များဟာဟူဟန်မြို့စင်ကြေပုံးဒေသကအစားအစာရောင်းတဲ့ဈေးတစ်ခုမှာအလုလုခဲ့သူတွေဒါမှမဟုတ်အဲ့ဒီကိုသွားခဲ့သူတွေဖြစ်တယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ထိုင်းနိုင်ငံက2ဦးနဲ့ဂျပန်နိုင်ငံက1ဦးတို့လည်းယောဂဗိုလ်ကူးစက်ခံထားရပြီးအဲ့ဒီလူတွေဟာဟူဟန်ကိုသွားပြီးတဲ့နောက်ပြားနာကြတာလို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒီဗိုင်းရပ်စ်ပိုးဟာတရိတ်ဆန်ကနေလူကိုကူးစက်တာလို့ကျန်းမာရေးတာဝန်ရှိသူတွေကယူဆထားပါတယ်။လူချင်းကူးစက်နိုင်တဲ့အဆင့်ထိရောက်ပြီလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။CDC တာဝန်ရှိသူတွေကတော့အကန့်အသတ်နဲ့ပဲလူလူချင်းကူးစက်နိုင်ခြင်းရှိတယ်ဆိုတဲ့အချက်တချို့တွေ့ထားတယ်လို့ပြောပါတယ်။သိပ္ပံပညာရှင်တွေကတော့ virus ပိုးဟာပိုးပြီး Android ကြီးတဲ့အဆင့်ကိုအသွင်ပြောင်းသွားနိုင်ခြင်းရှိနေတယ်လို့ပြောပါတယ
်။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ5မီတာ32 kHz 933ကလိုက်တိုမီတာ40 kHz 983ညလိုက်တိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့မနေ့ခင်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုနဲ့ကီလိုမီတာ30အကွာကအက်ဂိုယီမြို့မှာနိုင်ငံသားတွေကိုပြစ်မှတ်ထားပြီးစနေနေ့ကကားဘုံခွဲတိုက်ခိုက်မှုအတွင်းအနည်းဆုံးလူ3ဦးသေဆုံးပြီး20ကျော်ဒဏ်ရာရခဲ့တာမှာတူရကီနိုင်ငံသားတွေလည်းပါဝင်ပါတယ်။တိုက်ခိုက်မှုကသူတို့လက်ချက်လို့အယ်ရှာဘတ်စစ်သွေးချအဖွဲ့ကပြောဆိုထားပါတယ်။သေဆုံးဒဏ်ရာရမှုအရေအတွက်ကိုဆိုမာလီယာအစိုးရတာဝန်ရှိသူအုပ်ကဒေတာတွင်းမီဒီယာတွေမှအတည်ပြုထားပါတယ်။တူရကီသတင်းဌာနအနာဒိုလူမှာတော့တူရကီကျန်းမာရေးဝန်ကြီးရဲ့အပြောကိုကိုးကားပြီးတူရကီနိုင်ငံသား6ဦးဒဏ်ရာရပြီးဒီထဲက2ဦးအပြင်းထန်ဒဏ်ရာရထားတဲ့အကြောင်းပြောပါတယ်။ပောက်ကွဲမှုအတွင်းတူရကီစားလုံရေးလုပ်ငန်းကဝန်ထမ်းတွေဒဏ်ရာရခဲ့တာလို့လည်းသတင်းကဖော်ပြပါတယ်။ပောက်ကွဲမှုကြီးကိုရောတနက်တန်တွေပါကြားခဲ့ရတယ်လို့လည်းဒေသခံတွေကပြောဆိုထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုဒုက္ခကမျိုးကြီးတွေမှာစနေနေ့ကထောင်ပေါင်းများစွာသောအမျိုးသမီးတွေဟာ၄ချိန်မြောက်အမျိုးသမီးတို့ချစ်တဲ့ပွဲမှာပါဝင်ကြပါတယ်။ င်ခွဲတွေကြားတန်းတူညီမျှရေးနဲ့အမျိုးသမီးလူအခွင့်အရေးတွေအပါအဝင်ကိစ္စရပ်အများအပြားအတွက်လှုံ့ဆော်တဲ့အနေနဲ့အခုလိုချီတက်ကြတာပါ2019ခုနှစ်မှာသမ္မတဒေါ်နယ်ထရန့်သမ္မတဖြစ်ကျန်းသစ္စာကျင်းစုအပြီးနောက်တနေ့မှာပဲပထမဆုံးအမျိုးသမီးလူချီတက်ပွဲလုပ်ခဲ့တဲ့ဝါရှင်တန်မြို့တော်အပါအဝင်ဒါဇင်ပေါင်းများစွာသောမြို့ကြီးတွေမှာချီတက်ပွဲတွေလုပ်ကြတာပါလွန်ခဲ့တဲ့3နှစ်မှာစတင်ခဲ့ကြတဲ့ကဒီချီတက်ပွဲမှာပါဝင်သူအများပြားဟာတိုးမွေးထိုးပန်းရောင်အုပ်ထုပ်တွေစောင်းပြီးတော့ပါဝင်ကြပြီးအဲ့ဒီအုပ်ထုပ်ဟာသမ္မတထရန့်ကိုစန့်ကျင်ကောက်ွက်တဲ့အမျိုးသမီးတွေရဲ့အမှတ်တင်ဂေတာတစ်ခုဖြစ်လာပါတယ်ချီတက်ပွဲတွေဟာနိုင်ငံရေးပိုဆံလာတာနဲ့အမျှ2018ခုနှစ်ကချီတက်ပွဲကိုနေဗာဒါးပြည်နယ်မှာလုပ်ခဲ့ပါတယ်အဲ့ဒီနှစ်ကလွတ်တော်တက်တန်းဝဲရွေးကောက်ပွဲတွေမှာနေဗာဒါးပြည်နယ်ဟာအကြိတ်အင်းနဲ့ရှင်ပြန်ရတဲ့ပြည်နယ်ဖြစ်တာကြောင့်ပါ2019ခုနှစ်ကဆိုရင်လေဝါရှင်တန်မှာပြန်လွတ်ခဲ့ကြပြီးအဲ့ဒီအချိန်ကအောက်လွတ်တော်အတွက်ရွေးကောက်ခံခဲ့ကြရတဲ့အမျိုးသမီး102ယောက်ကိုချီးကျူးဂုဏ်ပြုခဲ့ကြပါတယ်ဒီနှစ်နိုင်ငံတော်မှာလုပ်တဲ့ချီတက်ပွဲတွေမှာပါဝင်မှုအစီအစဉ်ထားတယ်လို့2020ပြည့်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေသူအများပြားကပြောထားပါတယ် Women's March ရဲ့လက်ရှိဘူတဲ့ဥက္ကဋ္ဌဖြစ်သူအီဆာနိုယိုလာကဒီနှစ်ချီတက်ပွဲဟာ2020ရွေးကောက်ပွဲတွေမတိုင်ခင်နောက်ဆုံးချီတက်ပွဲဖြစ်မယ်လို့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ကျွန်တော်တို့လွန်ခဲ့တဲ့3နှစ်ကစတင်ခဲ့တာကို2020မှာပြီးစွန့်အောင်လုပ်ဖို့အခွင့်အလမ်းတရရှိနေပြီးအဲ့ဒါကတော့သမ္မတထရမ့်ကိုယာရုကဖယ်ရှားဖို့ပါပဲလို့သူကပြောပါတယ်
။ဗြိတိန်တော်ဝင်မင်းသားဟယ်ရီနဲ့ဇနီးဖြစ်သူမက်ဂန်တို့ကတော်ဝင်မိသားစုတာဝန်တွေထမ်းဆောင်မှုကနေနှုတ်ထွက်မှာဖြစ်ပြီးတော်ဝင်အသုံးနှုံးတွင်နဲ့သူတို့ရဲ့တော်ဝင်မိသားစုတာဝန်တွေအတွက်နိုင်ငံတော်ဗန္ဒာငွေကိုလည်းရယူတော့မှာမဟုတ်ဘူးလို့စနေနေ့ကဘတ်ကင်ဟမ်နန်းတော်ရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။လာမယ့်လပိုင်းတွင်အတွင်း2020နှွေဦးရာသီမှာဒီအစီအစဉ်သစ်ကိုစတင်တက်ရောက်တဲ့အချိန်မှာတော့မင်းသားဟယ်ရီနဲ့ဇနီးတဲ့မက်ဂန်တို့ကိုတာဝန်ထမ်းဆောင်နေတဲ့တော်ဝင်မိသားစုတွေအဖြစ်ကနေရက်ဆဲမှာဖြစ်တယ်လို့နန်းတော်ကထုတ်ပြန်ထားပါတယ်။ Success Muse ာ Harry နဲ့ Success Muse ာကတော့ Megan တို့အဖြစ်ခေါ်တွင်မှလည်းဖြစ်ပါတယ်။ Harry နဲ့ Megan တို့ရဲ့တော်ဝင်ဘွဲတွေကိုမယုတ်သိမ့်ပေမဲ့လို့လည်းအဲ့ဒီအသုံးနှုံးတွေကိုတော့ဆက်ပြီးတော့သုံးမှာမဟုတ်ပါဘူး။ဟယ်ရီအနေနဲ့ကတော့တော်ဝင်မင်းသားအဖြစ်ဗြိတိန်ချီးနှံအတွက်ဆက်ထမမြောက်နန်းလျာအဖြစ်ဆက်ပြီးရှိနေမှာဖြစ်ပါတယ်။နန်းတော်ကထုတ်ပြန်တဲ့သဘောတူညီချက်အရဝင်းဆာကက်ဆန်နီကသူတို့နေအိမ်ကိုပြုပြင်မွမ်းမံတာမှသုံးတဲ့နိုင်ငံတော်ဗန္ဒာငွေအမေရိကန်ဒေါ်လာ3.1 billion ကိုလည်းဟယ်ရီနဲ့မက်ဂန်တို့ကပြန်ပြီးတော့ပေးဆောင်ရမှာဖြစ်ပါတယ်။
ပရီးမီးယားလိပွဲစဉ်23ကိုစနေနေ့ကကစားကြတဲ့အသင်းတွေထဲမှာထိပ်ဆုံး5သင်းထဲကမန်စီးတီးတည်ကြပြီးချယ်ဆီအသင်းရှုံးမွေးကြုံပါတယ်မန်စီးတီးဟာပဲလစ်နဲ့အင်ကွင်းမှာကစားရပေမဲ့တစ်ဖက်9ခုစီတည်ရလာနဲ့တမှတ်ပဲရယူနိုင်ခဲ့တာပါချယ်ဆီကတော့ဝေးကွင်းမှာနျူကတ်ဆယ်ကိုဘေးကိုတကိုးတဲ့နဲ့ရှုံးသွားတာပါတခြားပွဲတွေမှာနော်ဝစ်ကဘိုးမော့ကိုတကိုးကိုမရှိဝူးဖ်စ်ကဆောက်သမ်တန်ကို3-2နဲ့အတီးတီးနိုင်ရပါတယ်ဝတ်ဖို့နဲ့စပါးကဂိုးမရှိတည်ကြပြီးဘရိုက်တန်နဲ့ဗီလာဝက်ဆမ်နဲ့အဗာတန်အာဆင်နယ်နဲ့ရှက်ဖီပွဲသုံးပွဲကတစ်ဖက်တကိုးစီတည်ရလာတွေနဲ့အဆုံးသတ်ပါတယ်တနင်္ဂနွေနေ့ပွဲကြီးပွဲကောင်းကတော့ Liverpool နဲ့ Manchester United ပွဲဖြစ်ပါလိမ့်မယ်။နောက်ပွဲတစ်ပွဲကတော့ Burnley နဲ့ Leicester ပွဲပါ။20ပွဲကစားထားတဲ့ Liverpool ဟာရမှတ်61မှတ်နဲ့အမှတ်ပေးစရာထိပ်ဆိုးမှာပြက်ပြက်သားသားဆက်ဦးဆောင်နေပြီး United ကတော့22ပွဲကစားပြီးချိန်မှာ34မှတ်နဲ့အဆင့်5မှာရှိနေပါတယ်။ Man City ကအခုပွဲတည်ကြတာကြောင့်48မှတ်နဲ့အဆင့်2မှာဆက်ရှိနေပြီးအဆင့်3က Leicester သင်းတနင်္ဂနွေနေ့ပွဲကိုနိုင်နေဆိုရင်တော့ယာကူကွာခြားချက်ကြောင့် Man City ကိုအဆင့်ရှော့ချနိုင်ဦးမှာမဟုတ်သေးပါဘူးခင်ဗျာ။
ထိတ်တန့်ရအောင်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုကျော်ကျော်သိန်းတို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတန်ခင်အခုအရင်ဆုံးတော့ကျိုးသမရာရှိချင်းဖင်ရဲ့ခီးစင်နဲ့ပတ်သက်တဲ့သုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်မြန်မာနိုင်ငံဟာလာမယ့်နှစ်ကာလအတော်များများအထိကျုပ်ရဲ့ဩဇာလွှမ်းမိုးမှုအောက်ကနေလွတ်မြောက်နိုင်ဖို့မလွယ်သေးဘူးလို့မြန်မာနိုင်ငံရေးစောင့်ကြည့်လေ့လာသူတွေကသုံးသပ်ပါတယ်မြန်မာနိုင်ငံမှာတရုတ်နိုင်ငံရဲ့ကြီးမားလှတဲ့ရင်းနှီးမြှုပ်နှံမှုနဲ့အကူအညီတွေပါဝင်လက်နက်ကိုင်ပဋိပက္ခအရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာထဲထဲဝင်ဝင်ပါဝင်ပတ်သက်နေတာနိုင်ငံတကာမျက်နှာစာမှာအခိုင်အမာအကာအကွယ်ပေးနေတဲ့အချက်တွေကိုထောက်ပြပြီးအဲ့လိုပြောဆိုကြတာပါဒီအကြောင်းကိုဆက်ပြီးတင်ပြပါမယ်တရုတ်သမ္မတရှီကျင်းပင်ရဲ့နှစ်ရက်ကြာမြန်မာနိုင်ငံအကြီးအကဲအတွင်းအလို့သဘောပါတဲ့နှစ်နိုင်ငံအပြန်အလှန်နားလည်မှုစာကြွန်လွှာပေါင်း30ကျော်လက်မှတ်ရေးထိုးခဲ့ကြတာပါတရုတ်နိုင်ငံဟာမြန်မာနိုင်ငံအတွင်းမှာအရင်စစ်အစိုးရလက်ထက်ကနေရင်းနှီးမြှုပ်နှံမှုအများဆုံးတောက်လျှောက်လွတ်လာတာကြောင့်တရုတ်ရဲ့ဩဇာလွှမ်းမိုးမှုအောက်ကလွတ်မြောက်ဖို့မလွယ်သေးဘူးလို့သုံးသပ်သူကအမေရိကန်အင်ဒီယားနာပြည်နယ်ကမြန်မာအရေးလေ့လာသူဒေါက်တာတင့်ဆွေဖြစ်ပါတယ
်စစ်အစိုးရတက်ပြီးတဲ့နောက်5-6 months လောက်ကြာတဲ့အခါမှာဟုတ်ချုပ်နေတဲ့စစ်ဆိုအပ်ကုန်တာတရုတ်ညလမုံမှုကြီးဆိုမှုနုံမီဆိုတော့သူတို့တိလာခဲ့တယ်။ဘုဆုံးလည်းပဲအဲ့ဒီကာလတွေမှာချုပ်ချုံရတဲ့နိုင်ငံသားကြုတ်တွေသဘောတူညီမှုတွေဟာတရားဝင်ဖြစ်တော့ဝ ူသိန်းစိန်တက်တယ်အမရီတက်တယ်ဒါတွေကဆက်ရှိတယ်။အဲ့တော့အဲ့ဒီနှောင်းမောင်းမှုတွေကိုကျော်လွားဖို့အတ္တမခက်တယ်။နောက်တစ်ချက်ကကျွန်တော်တို့နိုင်ငံမှာနိုင်ငံကတည်အားရလေတည်ပြီးတော့မှလည်းမငြိမညွတ်နိုင်ငံရဲ့လည်းတည်ငြိမ်မှုမရှိတဲ့အခြေအနေမှာအဲ့လိုကြီးမားတဲ့နှောင်းမောင်းမှုကိုပြည်သူလူထုတွေကဘယ်လိုနည်းနဲ့ဖြစ်ချင်ပါစေ။အယုံနိုင်ငံရဲ့နှောင်းမောင်းမှုဆက်ဖက်မှုဒီဆုံးမှုအောက်ကနေမြန်မာနိုင်ငံကရုပ်ထွက်ဖို့လာလာမမြင်သေးဘူးလို့ပဲမြင်ပါရခင်ဗျာ
။တရုတ်အစိုးရကအစာပြုတ်တဲ့ရဝန်းနဲ့လမ်းကြောင်းစီမံကိန်းမှာမြန်မာနိုင်ငံကိုဒစိတပိုင်းထည့်သွင်းထားတာကိုကြည့်ရင်အင်အားကြီးနေနေတဲ့မြန်မာနိုင်ငံကိုတရုတ်နိုင်ငံရဲ့အစိတ်အပိုင်းအဖြစ်သိမ်းသွင်းရရောက်တယ်လို့လန်ဒန်မြို့နေသမိုင်းပညာရှင်ဒေါက်တာအောင်ခင်ကထောက်ပြပါတယ်
။များသောအားဖြင့်တော့နိုင်ငံရဲ့အရင်းအမီးပေါ့တရုတ်ကအများဆုံးပေါ့လူလည်းနဲ့ပြောရရင်တော့ဗမာပြည်ကဒီစစ်အာဏာရှင်စနစ်မှာနှစ်ပေါင်း50ကျော်နေလာတဲ့လူမမာကြီးကအခုမှပြန်ပြီးနလန္ဒပဲရှိသေးတယ်။ဒီနလန္ဒလူမမာကြီးနဲ့အင်တာအားကောင်းတဲ့တရုတ်နဲ့သွားပြီးတော့လက်တွဲပြီးလုပ်တဲ့အခါကျရင်တရုတ်ကစီးပွားရေးရောအတတ်ပညာရောဒီမြန်မာရဲ့အစာပေါင်းများစွာကြီးမားတော့သူကပဲလွှမ်းမိုးသွားမှာပဲ။နောက်တစ်ခုကတော့အခုဒီရဝင်းလမ်းကြောင်းကလည်းတရုတ်ရဲ့နေချက်ဝါဒတရုတ်ရဲ့ imperialism မှာပဲတရုတ်ကိုမိခိုးလာတာလည်းအများကြီးပေါ့ဗျာအခုတရုတ်နဲ့ကုန်သွယ်ရေးကိုတရုတ်ကအားကိုးလာတဲ့အတွက်ကျန်တဲ့လူတွေကိုမလုံနိုင်ဘူးတရုတ်နဲ့အိန္ဒိယကြားမှာရှိပြီနဲ့အိန္ဒိယရဲ့အင်တာအားနေတယ်တရုတ်ကအင်တာအားကောင်းတယ်အဲ့တော့ကြားလေကြားလေဒီအားကောင်းတဲ့ဘက်ကိုမိခိုးတဲ့ဘက်ကိုရောက်သွားတာပဲ
အခုလိုတရုတ်ရဲ့ဩဇာလွှမ်းမိုးမှုအောက်ကရုံးထွက်ဖို့ဆိုရင်အခြားအင်အားကြီးနိုင်ငံတွေနိုင်ငံတကာမဟာမိတ်အုပ်စုတွေနဲ့လက်တွဲလှုပ်သွားနိုင်ဖို့လိုမယ်လို့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ်
။အဲ့တော့ဗမာနိုင်ငံချီနီမှာအမေရိကန်ပြောင်းစုအကူလို့ရမလားဆိုတဲ့အချက်ကတစ်ချက်ကျွန်တော်တို့လူသုံးတရားပဲရတယ်။နောက်တစ်ခါအိန္ဒိယ၊အိန္ဒိယနိုင်ငံနောက်တစ်ခါအာဆီယံပေါ့နော်။ဒီအုပ်စုတွေကိုစဉ်းစားပြီးတော့ဗမာနိုင်ငံကဒီနိုင်ငံတကာအရေးခင်းပြီးပြည်တွင်းကိစ္စတွေမှာမဟာမိတ်ပြုမှုကြိုးစားခဲ့ပါတယ်။ကြိုးစားလဲကြိုးစားနေတယ်။သို့တော်လည်းပဲအိန္ဒိယပဲဖြစ်ဖြစ်အာဆီယံပဲဖြစ်ဖြစ်ဟာအထောက်အကူရတဲ့မဟာမိတ်ထဲမပူပဲနဲ့တရုတ်နိုင်ငံရဲ့လွှမ်းမိုးမှုခြေဖြတ်ဖို့မှာအင်အားတော့သေးတယ်။သို့တော်လည်းပင်ဖြစ်နိုင်စွမ်းရှိတဲ့မဟာမိတ်ပြုမှုတွေကိုထိထိရရအုံပြုရင်တော့ပို့ပြီးတော့မြန်လဲမြန်နိုင်တယ်။ဖြစ်လဲဖြစ်နိုင်တယ်လို့ပြောရတ
ယ်။မြန်မာနိုင်ငံမှာနှစ်ပေါင်းများစွာရိုးရင်းနေကြလာနေတဲ့လူသားအချင်းချင်းကဏ္ဍကိုမတီးဆောက်နိုင်တဲ့နိုင်ငံကြီးတွေရဲ့လွှမ်းမိုးမှုအရေးကလွတ်ဖို့မလွယ်ဘူးလို့ဒေါက်တာအောင်ခင်ကပြောပါတယ်။
အဲ့တော့ဗမာလူမမာကြီးပြအဲလူမမာကြီးကကိုယ့်အနေကိုမရနိုင်ဘူးဗီယက်နမ်တို့ဘာလို့ကလူမမာမဟုတ်ဘူးသူကကိုယ့်အနေကိုတရုတ်နဲ့ကတ်နေပြီနဲ့ကိုယ့်အကူရနိုင်တယ်အဲလူမမာနိုင်ငံတွေကတရုတ်လက်အောက်ဩဇာခံဖြစ်သွားတာပေါ့ဗျာအဲ့ဒါမြန်မာနိုင်ငံသားတွေမှာလူသားရင်းမြစ်အားကောင်းဖို့လိုတယ် human capital ပေါ့ဗျာဆိုတော့ကျန်းမာရေးပညာရေးနဲ့ကျွမ်းကျင်မှုအားကောင်းတဲ့နိုင်ငံအားရှိတာပဲအဲ့တော့ပြည်သူတွေဆိုပြီးတော့ကျမကြီးမှလည်းပတ်စပ်မတုံးဘူးပညာရေးမှလည်းမတုံးသုံးတဲ့ပညာရေးရတဲ့အတုံးမကြဘူးဆိုတော့နောက်ဆုံးပိုင်းမှာကျွမ်းကျင်မှုလည်းမရှိဘူးအလုပ်သမားတွေကြည့်လိုက်တော့လည်းအဆင်အတန်းမရှိဘူးဆိုတော့ဘယ်လိုလုပ်ပြီးတော့သူများနဲ့ပြန်နိုင်မှာလဲ
သမရရှိရဲ့ခီးစဉ်အပြီးနှစ်နိုင်ငံပူးတွဲထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့တရုတ်အစိုးရရဲ့ရဝန်းနဲ့လမ်းကြောင်းစီမံကိန်းမှာတရုတ်မြန်မာစီးပွားရေးဈေးညံစီမံကိန်းရဲ့အဓိကမန္တိုင်၃ခုဖြစ်တဲ့ကြောက်ဖြူစီးပွားရေးစီမံကိန်းတရုတ်မြန်မာနယ်စပ်စီးပွားရေးဆောင်နဲ့ရန်ကုန်မြို့တော်ဖွံ့ဖြိုးရေးစီမံကိန်းတစ်တို့ကိုအကောင့်ထဲပေါ်ရေးသဘောတူခဲ့ပါတယ်။နိုင်ငံတော်သမ္မတဦးဝင်းမြင့်ကိုတရုတ်နိုင်ငံလာရောက်လည်ပတ်ဖို့သမ္မတရှီကျင်းပင်ကဖိတ်ကြားခဲ့ပြီးနှစ်ဖက်အဆင်ပြေတဲ့အချိန်မှာတွားရောက်လည်ပတ်မယ်လို့နိုင်ငံသားကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ VOR နေပြီးတော့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုတော့ Frontier မြန်မာမီဒီယာကနေတင်ဆက်ပေးနေတဲ့ဒုအတန်အစီအစဉ်ကိုနားဆင်နေပါပြီ
။မင်္ဂလာပါရှင်ဒုအတန်ပတ်စင် focus အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျွန်မကတော့ဇာနီပါ။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲစာချုပ်ကိုလက်မှတ်ရေးထိုးထားပေမဲ့လည်းတနင်္လာရီတိုင်းဒေသကြီးတွင်ရှိလက်နက်ကင်အဖွဲ့တွေကသူတို့ရဲ့နေမြေတွေမှာမြေမြုံမိုင်းတွေကိုဆက်လက်ထောင်ထားနေကြဆဲဖြစ်ပါတယ်။အဲ့ဒီမြေမြုံမိုင်းတွေရဲ့အကျိုးဆက်ကိုတော့ပြည်သူတွေကခံစားနေကြရပါတယ်။ဒီတစ်ပတ်မှာတော့မိတ်ဖက်မီဒီယာဖြစ်တဲ့ Moon News Agency နဲ့ဒိုးအတန်တို့ဟာ မြေမြုံမိုင်းကြောင့်ဘဝဖြစ်စည်းခံလိုက်ရတဲ့အပြစ်မဲ့ပြည်သူတွေနဲ့စကားပြောခဲ့ပါတယ်။ဒီဆောင်မကို Moon News Agency မှသတင်းတော်ဝန်ဆောင်မွန်ကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။
25ခုနှစ်မှာတမတော်နဲ့ပြစ်ခတ်ရက်စရေလက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းမှာပဋိပက္ခတွေမှထွက်ပြေးတန်းဆောင်နေကြတဲ့စစ်ဘေးဒုက္ခသည်တွေဟာတို့ရဲ့ကြောက်စရာကောင်းတဲ့အိမ်မက်ဆိုးတွေပြီးဆုံးသွားပြီဆိုတဲ့မျှလင့်ချက်တွေနဲ့နေရက်တွေကိုပြန်လာခဲ့ကြပါတယ်။ဒါပေမဲ့ကရင်ပြည်နယ်မွန်ပြည်နယ်နဲ့တရင်တရီတိုင်းဒေသကြီးကိုပြန်လာကြတဲ့သူတွေကတော့နောက်ထပ်အိမ်မက်ဆိုးတစ်ခုကစောင့်မျှော်နေခဲ့ပါတယ်။ဒီအိမ်မက်ဆိုးတွေကတော့တို့ရဲ့ခြေထောက်အောက်မှာရှိနေတဲ့အရာတစ်ခုပါ။
ပါတော့ကွာ
တို့ပါနေပါပါငါပါနေကျွန်တော်တည်နေဆိုစေပီလောက်ပဲချရတယ်တရားတော့မရှုခံနိုင်ရတယ်တရားနေအဝေးကိုတော့မတွားရဘူးကြောက်နေလေကြာပဲကျွန်တော်ရေခတ်ဖို့ခြံဝင်းထဲမှာလမ်းလျှောက်သွားရင်မိုင်းနေမိတာပဲအဲ့ဒီအချိန်မှာကျွန်တော်နဲ့ကျွန်တော်စနေပဲရှိတယ
်ဒါကတော့မြေမြုပ်မိုင်းနေမိတဲ့အလဲစခန်းကြီးရွာသားတူဖြစ်တဲ့နိုင်ကုန်မလိုက်ကပြောပြထားတာပါမိုင်းနေမိတဲ့တန်ရာကြောင့်ညာခြေတော့မှာစတီအစားထိုးတတ်ထားရပါတယ
်ဘွားနေတဲ့ဟောင်းလေအေးငမရရ
လမ်းလျှောက်ရင်အောက်တယ်ပေါ့တစ်ဖက်ဆောင်နေတယ်ကောင်းသွားရင်လည်းပကတိအခြေအနေနဲ့ဘယ်သူနိုင်ပါ့မလဲအရင်လိုမဖြစ်နိုင်တော့ဘူးကျွန်တော်တို့ပြည်သူလူထုကတော့စစ်တပ်တွေကလာလို့ရင်ဒီလိုပဲခံရတာပေါ့စစ်တပ်တွေအနေနဲ့ပြည်သူတွေကိုအန္တရာယ်ဖြစ်အောင်မလုပ်ပါနဲ့ဝမ်းရည်အတွက်အေးအေးဆေးဆေးပဲလုပ်ကျင်တယ
်မြေမြောက်မိုင်းတွေဆက်တိုက်ပတ်ဝန်းနေတဲ့တိုင်းဒေသကြီးဒေသကြီးရေဖြူမြို့နယ်အလဲစခန်းကျေးရွာအနီးမှာရှိတဲ့ကြောင်ချာကွင်းဆိုတဲ့နေရာဒေသတဝိုက်မှာတိုင်းရင်းသားလက်နက်ကင်ဖြစ်တဲ့မွန်ပြည်တပ်ပါတီနဲ့ KNU တို့တွာလာလှုပ်ရှားနေတဲ့နေရာဒေသဖြစ်ပြီးနှစ်ဖက်တပ်ဖွဲ့ကနေမယ်မြေအငင်းပွားနေတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။ပြီးခဲ့တဲ့2015ခုနှစ်ကလက်မှတ်ရေးထိုးထားတဲ့တနိုင်ငံလုံးအပြစ်ခတ်ရစရေးသဘောတူစာချုပ်အရမြေမြုပ်မိုင်းဖော်ဆောင်ရေးလုပ်ငန်းကိုတိုင်းရင်းသားလက်နက်ကင်အဖွဲ့အစည်း EAOS တွေကလှုပ်ဆောင်ရမယ်လို့ဖော်ပြထားပေမဲ့ရှိတဲ့မြေမြုပ်မိုင်းအဟောင်းတွေကိုမဖော်နိုင်သေးတဲ့အပြင်မြေမြုပ်မိုင်းအစ်စ်တွေပါထပ်မံပောက်ကွဲလာတဲ့ကိစ္စတွေကိုတားဆီးနိုင်ခြင်းမရှိခဲ့ပါဘူး။အဲ့ဒီမိုင်းတွေကိုအများစုကခြံသမားတွေနဲ့ရွာသားတွေကနေမိကြတဲ့အတွက်ကြောင့်သူတို့ရဲ့ဘဝတွေပျက်စီးသွားခဲ့ကြတာလည်းရှိပါတယ်။နိုင်ငံမလိုက်ကတော့ကွန်တီစိုက်ပျိုးခြင်းနဲ့အသက်မွေးဝမ်းကြောင်းပြုနေသူတို့ဖြစ်ပြီးမိုင်းနေမိပြီးတဲ့နောက်ပိုင်းမှာခြံထဲကိုမတွားရဲတော့ပါဘူး။အခုချိန်မှာတော့သူ့ရဲ့မိသားစုစောင့်နေရတဲ့နေအိမ်မှာပဲဈေးဆိုင်လေးဖွင့်ထားပြီးတော့သူ့ဇနီးဖြစ်သူမိကွန်စွာကတော့သူ့ရဲ့ဘဝဘယ်လောက်ခက်ခဲရှိတယ်ဆိုတာကိုလည်းအခုလိုပဲပြောပြထားပါဗျာ
။ဘဝိုင်းနာမဟဝိုင်းကတိဖြစ်ဟကြောက်ကောဘဲ
တည်တတ်တော်တော့သမင်းနဲ့မှအောင်စားနေရရင်ပြီးတာပဲလို့အဲ့လိုပဲပြောရမယ်။ကိုယ်ကံကြမှာပဲပေါ့ကိုယ်လောက်ထားတာရှိလို့ဝကျွေးရှိလို့ခံရတယ်ကိုကပြည်သူတွေပဲလေစစ်သားဆိုရင်တမျိုးပေါ့မွန်စစ်သားတွေကရင်စစ်သားတွေနဲ့လည်းသူငယ်ချင်းထားထားတာမရှိဘူးရန်ညို့ရန်ဆလည်းမရှိဘူးကိုချံဝင်းထဲမှာပဲလာပြီးတော့မိုင်းထောင်ထားတယ်ဆိုတော့ကိုချံကိုတွားတာဒါပေမဲ့ကိုတဲရှိမှာပဲသူတို့မိုင်းထောင်ထားတာကိုမသိလို့ထိတာပေါ့
နိုင်ကုန်မလိုင်ကတော့ဒေတာအသွင်းမှာမိုင်းနှိမ့်မိတာတွေကြောင့်အခြားသူတွေရဲ့စောင့်ဝင်နေရေးအခက်အခဲဖြစ်လာမှာကိုလည်းစိုးရိမ်နေမိပါတယ်မွန်ပြည်တပ်ပါတီနဲ့ကရင်အမျိုးသားစီယုံ KNU တို့ဟာဒေသအတွင်းမှာကြီးမားတဲ့လက်နက်ကိုင်အဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်။ဒါမဲ့သူတို့တွေကမြေမြုပ်မိုင်းအစ်စ်ထောင်ထားကြတယ်ဆိုတဲ့အချက်တွေကိုနှစ်ဖက်စလုံးကညှင်းဆို့ထားကြပါတယ်။မွန်ပြည်တပ်ပါတီရဲ့ဗဟိုအလုံးမှုဆောင်နိုင်အောင်မငေးကတော့မြေမြုပ်မိုင်းပြဿနာဟာလက်ရှိငြိမ်းချမ်းရေးတွဲဆောင်ဆွေးနွေးပွဲမှာအစိုးရနဲ့လက်နက်ကိုင်အဖွဲ့အစည်းတွေဆွေးနွေးဖို့ကြံရှိနေတဲ့အဓိကပြဿနာတစ်ခုဖြစ်တယ်လို့ဆိုထားပါတယ်။
ဖြစ်ကြကမိုင်းသတ်တော်ဟတော့မလို့က
ဒီမြေမြုပ်မိုင်းနဲ့ပတ်သက်ပြီးအခုဆိုတဲ့ခံသူကလည်းအရန်ကြောက်လာနေကြတယ်။ဒါတို့ကိုဖြည့်ရှင်းနိုင်ဖို့ကကျွန်တော်တို့ကလည်းညှိနေတော့မနော်။ဒီနေ့နဲ့ရေးတိုင်း GMCF မှာမွန်ပြည်တပ်ပါတီမပါဘူးဆိုတော့ဒီကိစ္စကိုဖြည့်ရှင်းရမှာ KNU နဲ့အစိုးရပါဝင်ပူးပေါင်းရမယ်လေ
။တနင်္လာရီတိုင်းဒေတာကြီး GMCF ဒီနေ့အစီပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာပူးတွဲဆောက်ကြည့်ရေးကော်မတီမှစားအေယာဝင်းကတော့လက်နက်ကင်အဖွဲ့တွေကိုတိတိကျကျထောက်ပြနေတာကအကျိုးမရှိပါဘူး။ဘာကြောင့်လဲဆိုတော့ဘယ်အဖွဲ့စီကမိုင်းထောင်ခဲ့တယ်လဲဆိုတာကိုပြောဖို့လည်းမဖြစ်နိုင်ဘူးလို့ဆိုပါတယ
်။မိုင်းနာပတ်သက်ပြီးတော့ကျွန်တော်တို့မှာမိုင်းအစ်စ်မဟုတ်ပဲမိုင်းဟောင်းတွေကွဲတာများတယ်။နောက်တစ်ခုကကျွန်တော်တို့ဒီဘက်လှုပ်ရှားမှုက ဟို miss control နဲ့မြင်နေတဲ့အခါကျတော့တချို့ဟာမှဆိုရင်မော်ထိုင်ကျုံနဲ့မြင်ရှိတယ်ပြင်ထိုင်ကျုံနဲ့မြင်ရှိတယ်အဲ့လိုပေါ့နော်ဖြစ်တဲ့အခါဒီမှာ facility ကြောင့်ရှိတဲ့အခါကျတော့ပတ်ကွဲသွားတဲ့ mind ပုံမှုဒီဘယ်သူ mind ဆိုကျွန်တော်စီစဲဖို့တော့အခက်အခဲရှိတယ်ဒါကြောင့်မို့လို့ကျွန်တော်တို့ဒီ mind နဲ့ပတ်သက်တဲ့အသိပညာပေးစီစဉ်ပဲလှုပ်ဆောင်နိုင်ပ
ါဒါပြင်မြင်းမြုံမညာဟာအရင်ပတိဝဟဖြစ်တော့ကထောင်ထားတဲ့ mind တွေဖြစ်ပြီးအသိထောင်ထားတဲ့ mind တွေမဟုတ်ဘူးလို့ကောက်ကွက်ပြောဆိုနေကြပါတယ်2019ခုနှစ်တွင်းကမွန်ပြည်သူပါတီနဲ့ကရင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ကြပြီးတဲ့နောက်ပိုင်းမှာရေဖြူမြို့နယ်အလဲစခန်းကျေးရွာအနီးတစ်ပိုင်းမှာမြေမြုပ်မိုင်းတွေစတင်ပတ်ကွဲခဲ့တာပါမြေမြုပ်မိုင်းတွေကိုနင်းမိပြီးပတ်ကွဲမှုကြောင့်ဒေသခံပြည်သူ9ဦးအပြင်မွန်ပြည်သူပါတီတပ်သားဦးလည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်2018ခုနှစ်အတွင်းမိုင်းပတ်ကွဲမှုကြောင့်89ဦးသေဆုံးပြီး352ဦးဒဏ်ရာရရှိခဲ့ပြီးမြေမြုပ်မိုင်းတွေကိုအစိုးရအဖွဲ့ရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါတုံးဆွဲနေကြတယ်လို့ ICBL International Campaign to Ban Landmine နိုင်ငံတကာမြေမြုပ်မိုင်းပိတ်ပင်တားဆီးရေးအဖွဲ့ကထောက်ပြန်ထားချက်အရသိရပါတယ်။မင်းနိုင်လင်းကတော့မြေမြုပ်မိုင်းတွေကိုရှင်းလင်းဖယ်ရှားပေးတဲ့အဖွဲ့တစ်ခုဖြစ်တဲ့ The Whole Trap မှတာဝန်ရှိသူတူဖြစ်ပါတယ်။သူကလက်နက်ကင်အဖွဲ့တွေဟာကျေးရွာသားတွေကိုမိုင်းနှင်းမိမှာကိုဂရုမစိုက်တဲ့အပြင်ဘူဟာမမြောက်တဲ့နေရာတွေမှာလည်းမြေမြုပ်မိုင်းတွေကိုတမင်တကာရည်ရွယ်ပြီးထောင်ထားတယ်လို့တောင်တန်တရာရှိနေမိတယ်လို့ဆိုပါတယ်။
ဒီရောကမချိုးကဥမာတွေမလိုက်တိုင်းကျွန်တော်ရောကချိုးတော့
တိတဲ့လူတွေတိတဲ့အနေအရာတွေကိုကြည့်မယ်တေချာတုံးတက်ရမယ်ဆိုရင်စိတ်မပြေမှာပျော်လို့မရဘူးဖြစ်တဲ့နေရာကကွန်ဂျန်တွေထဲမှာရဘာဂျန်တွေထဲမှာထိတယ်ဆိုတော့တိတဲ့လူတွေကလည်းပြည်သူတွေပဲထိတယ်လေအဲ့ဒီဘက်မှာစစ်ကြောင်းတော်လာမှုရှိတယ်ဆိုရင်တေချာပေါက်စစ်သားတွေကရည်ရွယ်ပြီးထောင်လက်တယ်လို့ယူဆလို့ရပြီမဲ့အခုကတော့အဲ့လိုမဟုတ်ပြန်ဘူးပြည်သူတွေကပြစ်မှတ်ထားပြီးထောင်လိုက်တာပဲလို့ယူဆလို့ရတယ်
ရေဖြူမြို့နယ်အတွင်းမှာရှိတဲ့ဒေသခံတွေဟာအများအားဖြင့်ကွန်တီချန်ရဘာချန်ကိုအတိအကျထားပြီးတော့လောက်ကင်နေကြပေမဲ့မြေမြုပ်မိုင်းအနေရကြောင့်ရဘာတော့မချစ်ရတော့ပဲသူတို့အတွက်စောက်ဝတ်နေရဟာအတိအကျစိန်ခေါ်မှုတစ်ခုဖြစ်နေတယ်လို့ဆိုပါရယ်ခန်ယူဒုတိယဥက္ကဋ္ဌပရိုဆော့ဝဲထူဝင်းကတော့ဘယ်အဖွဲ့အစည်းမှဒေသခံတွေရဲ့နေရာကိုမိုင်းထောင်ထားတယ်ဆိုတာမသိကြောင်းဒါကလည်းလက်နက်ကင်အဖွဲ့အစည်းတွေကြောင့်လက်ရှိဖြစ်ပေါ်နေတဲ့စစ်ပွဲတွေရဲ့အကျိုးရလဒ်တွေဖြစ်တယ်လို့ဆိုပါရယ်
ဒီလိုစီအကျိုးဆက်တယ်လို့ကျွန်တော်တို့ပြောလို့ရတယ်။ဘာဖြစ်လဲဆိုတော့ကျွန်တော်ရဲ့ဟိုးစပ်ပေါ်လေးတရားသလောက်အဲ့ဒီဒေသနဲ့အခုရေဖြူရဲ့အမြောက်ပိုင်းမှာရှိတဲ့ဒေသနဲ့များသောအားဖြင့်များသောအပြည့်ကင်းမျိုးသားနေထိုင်လာတဲ့ဒေသဖြစ်တယ်။သို့တော်လည်းပြည်ခရယာဆေးလုပ်ပြီးတဲ့နောက်ပိုင်းမှာမွန်အဖွဲ့တင်းကိုစစ်ပါတယ်ပြည်ခရယာဆေးလုပ်ပြီးတဲ့အဲ့ဒီဒေသမှာသူတို့အချက်များတော့ကျွန်တော်တို့တိုင်းလာတဲ့အဲ့ဒီနေရာရှင်းလာတဲ့နောက်ပြီးတော့ကင်းမျိုးသားနေရာနေပြီးတဲ့နော်နေပြီးတဲ့နေရာတွေကို
မိုင်းနင်းခံထားရတဲ့သူရဲ့အမျိုးသမီးဖြစ်တဲ့မိကွန်စောကတော့ဘယ်သူပဲဝါထောင်ထားပြီးဖြစ်စေဘာအကြောင်းကြောင့်ပဲထောင်ထောင်အဆုံးမှာတော့မြေမြုပ်မိုင်းတွေရဲ့တံပိုးဟာလယ်သမားတွေခြံသမားတွေနဲ့ရွာသားတွေကတာပေးဆက်နေရတယ်လို့ဆိုပါတယ်
ည
ောက်သေးမဟုတ်ဖို့မဟုတ်ရင်တို့ဒီရေမြေတွေကိုကြိုက်တာလားမဟုတ်ရင်ရရွာပြည်သူတွေကိုပဲရန်ပြုတ်ချင်တာလားမခွဲခြားတတ်ဘူးဒါပေမဲ့အခုမိုင်းကစစ်တပ်ကိုရည်ရွယ်ပြီးထောင်ထားတာမဟုတ်ဘူး။ခြံသမားတွေကိုပဲရည်ရွယ်ပြီးတော့ထောင်ထားတယ်လို့ကျမတို့လိုခြံသမားပြည်သူတွေထိတာ။အဲ့ဒီနေရာတဲဝိုင်းမှာစစ်သားတွေမလာဘူး
။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Moon News Agency မှသတင်းတောက်ဝန်ဆောင်မော်ဇာနီနဲ့ဂျရက်တောင်လင်းတို့ဖြစ်ပါတယ်။ဒိုးတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်ဒီဆီဇန်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ American တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hirondelle တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင
်။တိုင်းသားဒေသတွေအပါအဝင်မြန်မာနိုင်ငံဒေသမျိုးစုံမှာကြုံတွေ့နေရတဲ့လူမှုအခြေအနေတွေကိုဒို့အတန်အစီအစဉ်မှာနားဆင်ကြရတာပါ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနိုင်ရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ကထုတ်လွှင့်နေတဲ့တနင်္ဂနွေနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိလိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ40 kHz 9483ညလိုင်းနိုမီတာ48 kHz 6153ညနဲ့လိုင်းလက်မီတာ190 kHz 1505ပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်အခုတော့စနေည VOA ရဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ဖို့အချိန်ရောက်လာပါပြီ။ဒီတစ်ပတ်နားဆင်ရမှာကတော့ဒီတရုတ်သမ္မတရှီကျင်ပင်ရဲ့ခရီးစဉ်မှာဘယ်သူအမျက်ရသလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြမှာဖြစ်ပါတယ်။နှစ်ပေါင်း20နီးပါးပထမဦးဆုံးအနေနဲ့တရုတ်သမ္မတတူဦးအနေနဲ့မြန်မာနိုင်ငံကိုလာရောက်တဲ့ခရီးစဉ်အတွင်းမှာမြန်မာနဲ့တရုတ်ခေါင်းဆောင်တွေတွေ့ဆုံကြသလိုသဘောတူစာချုပ်တွေအများအပြားဆွေးနွေးခဲ့ကြတာရှိပါတယ်။အဲဒီတော့ဒီအခြေအနေတွေကနေသုံးသပ်ဆွေးနွေးထားတာကိုနားဆင်ကြရအောင်ပ
ါမင်္ဂလာပါခင်ဗျာဒီနေ့တဲ့လီလိုက်စီစဉ်မှာတော့တရုတ်သမ္မတရဲ့ခီးစဉ်ကနေဘသူပို့အမြတ်ရတယ်လဲဆိုတာကိုဆွေးနွေးမှာပါနှစ်ပေါင်း20နီးပါးမှာပထမဆုံးဖြစ်နေတရုတ်သမ္မတရှီချင်းဖြင့်မြန်မာနိုင်ငံကိုရောက်နေပြီးအခုခီးစဉ်အတွင်းမှာပဲမြန်မာထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံတယ်လို့သဘောတူစာချုပ်တွေတော်တော်များများကိုလည်းလက်မှတ်ထိုးပါတယ်ဆိုတော့မြန်မာနိုင်ငံကတရုတ်နိုင်ငံရဲ့စီးပွားရေးမဟာဗျူဟာမှာဒစိတပိုင်းဖြစ်နေပါနေတယ်လို့ပဲမြန်မာနိုင်ငံအနေနဲ့လည်းဒီနိုင်ငံရေးတတ်တမရေးရတရုတ်နိုင်ငံကိုအားကိုးစရာတွေရှိနေတဲ့အချိန်မှာတရုတ်သမ္မတရောက်လာတယ်ဖြစ်ပါတယ်ဆိုတော့ဒီလိုအပြန်အလှန်လိုအပ်ချက်တွေရှိနေတဲ့နိုင်ငံကြားမှာအခုခီးစဉ်ကဘသူ့အတွက်ပိုအမြတ်ထွက်တယ်လဲဘယ်နိုင်ငံရဲ့လိုအပ်ချက်ကပိုကြီးမားနေတယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်ဆိုတော့ပင်နယ်ဆွေးနွေးဖို့အတွက်ကျွန်တော်တရုတ်မြန်မာဆက်ဆံရေးကိုစောင့်ကြည့်အခက်ခတ်နေကြတဲ့သတင်းဌာနနှစ်ခုကဒီအေဒီတာနှစ်ယောက်ကိုဖိတ်ခေါ်ထားပါတယ်။တယောက်ကတော့ကျွန်တော်တို့ AOR သတင်းဌာနကဦးအောင်စောပါ။နောက်တစ်ယောက်ကတော့ The Voice Channel ကဦးစည်သူဖြစ်ပါတယ်။ဆိုတော့ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်နှစ်ဦးစလုံးလည်းအခုဆိုလေးလိုက်မှမှရောက်နေပါပြီ။ဆိုတော့ကျွန်တော်အရင်ဆုံးအနေနဲ့တော့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကဒီအခုခီးစဉ်ကနေတရုတ်မြန်မာဘသူပို့အမျက်ထွက်တယ်လဲဆိုတာကိုတော့ရေဝီယာသုံးသပ်ပေးစေချင်ပါတယ်ခင်ဗျာဆိုတော့ဥအောင်ဆိုအရင်သုံးသပ်ပေးပါခင်ဗျာကျွန်တော်တို့ရေဝီယာအနေနဲ့ပြောမယ်ဆိုရင်အခုတရုတ်သမ္မတရှီချင်းဖျင်ခီးစဉ်ကဒီမြန်မာနိုင်ငံအတွက်ပေါ့လေစီးပွားရေးအရာပဲဖြစ်ဖြစ်နိုင်ငံရေးအရာပဲဖြစ်ဖြစ်ဘာတွေများရခဲ့တယ်လို့များရေဝီယာပြောနိုင်မလဲခင်ဗျာ
အာကျွန်တော်မြင်တာကတော့ဒီဒေါ်ဆန်းစစ်ကြီးတို့အစိုးရအနေနဲ့ကအရင်ကတော့မှားခဲ့တာတွေကိုမှန်အောင်ပြန်ပြင်ရတဲ့အလုပ်တွေကိုလုပ်ရတယ်ရှိတယ်လို့ကျွန်တော်အမှတ်တည်းသုံးသပ်တယ်နံပါတ်1ကတော့တော်ဆန်းစစ်ကြီးကိုဒီဆိုအနေနဲ့ဒီတရုတ်နဲ့ဆက်ဆံရင်းမှာအာဒီတော်တော်ကိုသတိထားတယ် cautious ဖြစ်ဖြစ်နဲ့ဆက်ဆံပြီးတော့အဲအခုဒီ MOU ထိုးတဲ့အခါမှာကျွန်တော်တို့တွေ့ရတာပေါ့နော်အဲဘာတွေကိုထိုးတယ်အဲစီးပွားရေးကဘယ်လောက်ထိုးမြင့်ရတယ်ဆိုတဲ့ကိစ္စတွေမှာကျွန်တော်တို့ထပ်ပြီးတော့နောက်ပိုင်းမှာဆွေးနွေးလို့ရမှာပေါ့နော်ဆိုတော့ဒါတော့ကျွန်တော်မြင်တာကတော့တရုတ်နဲ့မြန်မာနယ်မှာအခုလက်ရှိမှာဘုံနေနဲ့ကြားနေတဲ့အခြေအနေတစ်ခုပြန်ရောက်အောင်အတင်းကိုစူးစမ်းနေရတဲ့ကာလတစ်ခုလို့ကျွန်တော်မြင်တယ်။နံပါတ်3ချက်ကတော့ကျွန်တော်မြင်တာကတော့ဟိုတရုတ်ကမြန်မာကိုသူ့ရဲ့ BRI project နဲ့ပတ်သက်ပြီးမြန်မာကိုအရင်ကနေပို့ပြီးတော့လိုအပ်နေဆိုတော့ဒီခေတ်မှာပြရတယ်လို့ကျွန်တော်သုံးသပ်ပါတယ်။
โอเคဆိုတော့ဒီတရုတ်နိုင်ငံဘက်ကရောအခုခီးစဉ်ကနေပြီးတော့ဗားရီများရခဲ့တယ်လို့ပြောနိုင်မှာကောဆို
မဟာဗျူဟာရဆိုရင်တော့ကျွန်တော်တို့ကတရုတ်ကိုပေးလိုက်တာအတော့ဖြစ်စီမံရေးနဲ့ပတ်သက်ပြီးတော့ပေးလိုက်ရတာပေါ့ကျွန်တဲ့ MOU ထိုးရဆိုတဲ့ကိစ္စတွေ MOU ဆိုတော့ Memorandum of Understanding ဖြစ်တော့အချိန်လေးပြန်ပြီးတော့ဟိုဒီဘိုင်းဒင်းလို့ဖြစ်တဲ့အကြောင်းဟိုကဒီဘက်ပြန်ပြီးတော့ဒါနဲ့ရှော်လို့ရတာရှိပါတယ်ဒါနဲ့မလုပ်ဘူးဆိုလည်းပြောလို့ရတာရှိတယ်ဒါပေမဲ့ကျွန်တော်တင်တဲ့ agreement ပိုင်းမှာတော့ကျွန်တော်တင်တဲ့ဒီ job fusion နဲ့ပတ်သက်ပြီးကျွန်တော်တို့ဘက်က agreement ပေါ်မျိုးနဲ့တစင်တူပြီးပြရတာရှိတယ်။ဒါပြီးကျွန်တော်လုံးဝတွေ့မှထားတဲ့အချို့ကိစ္စတွေပေါ့နော်။ဘာတွေလဲဆိုရင်ဒီ network data ကဒီကိစ္စတွေပြီးတော့ဒီနေပြီးတော့နားနေပြီးတော့ချောက်ဖြူသွားမဲ့အများထားအများကားလမ်းကိစ္စတွေဒါတွေကိုကျွန်တော်တို့ပြီးလိုက်ရတဲ့ကိစ္စတွေနောက်ပြီးတော့သူတို့ပြောတဲ့ဒီ language တိုင်းမှာကျွန်တော်တို့နားမလည်တာကိုပါလဲဆိုပြန်ကုန်မျိုးတော်အတွက်မျိုးပြဖွံ့ဖြိုးတိုးတက်ရေးစီမံကိန်းဆိုတဲ့ကိစ္စပါအဲဒါဆိုရင်လည်းဒီအနေနဲ့ပတ်သက်ပြီး information ပေါ့နော်ဒါ public information အတော့အားမြင့်တယ်ကျွန်တော်တို့ဘယ်သူမှသိချာမသိရနဲ့ပတ်သက်ပြီးကျွန်တော်တို့မသိရတဲ့ကိစ္စပါဒါလည်းနဲ့ပတ်သက်ရင်တော့ကျွန်တော်ထင်တယ်ဒီအစိုးရဘက်ကမျိုးနောက်ပိုင်းမှာတော့ဒါနဲ့ပတ်သက်တဲ့ information တွေပို့ပြီးထွက်လာမယ်လို့ထင်တယ်ဒါပေမဲ့ပြုတ်ပြက်ပိုးလမ်းမသိစီမံကိန်းမှာတော့မဟာဗျူဟာကျတဲ့စီမံကိန်းတစ်ချို့ကိုတော့ကျွန်တော်တို့ကခုနကကြောက်ဖြူတာမျိုးစင်မကမပေးဖြစ်ပေးဖို့ပေးရတာမျိုးလေးတိုကဲဂိမ်းနဲ့မှာကျွန်တော်တို့ဝင်ယူကစားရတာဖြစ်သွားတယ်လို့ကျွန်တော်တုံ့ပြန်ပါတယ
်ဟုတ်ကဲ့ဟိုတစ်ခုရှိရတော့ပေါ့လေဟိုစောစောကောင်းစောပြောတယ်လို့ဒီဆိုးအနေနဲ့လည်းအရင်ဆေးဆိုးရတယ်ဆက်ဆက်လက်ထက်ကအခြေအနေတွေကိုအခုမှသူကပြန်ပြီးတော့အဖတ်ဆင်နေရတဲ့အခြေအနေမျိုးတွေရှိတယ်ဟိုတစ်ချိန်တည်းမှာပဲအခုကဒီနှစ်က2020ကမြန်မာနိုင်ငံမှာရွေးကောက်ပွဲတွေလည်းရှိရဆိုတော့ဘယ်လိုလဲဖြစ်ဒီတရုတ်သမ္မတရဲ့ခီးစဉ်ကဒီကိုလက်ရှိရသအစိုးရအတွက်ကိုနိုင်ငံရေးအရာတစုံတရာအထောက်ပံ့ဖြစ်တာမျိုးပေါ့လေစသဖြင့်ပေါ့ကျွန်တော်တို့ဒီလိုအရှုံးမြတ်တွက်ကြရေးဆိုလို့ရှိရင်အခုခီးစဉ်ရှိရှိမြင့်လာသွားခြင်းအပြင်တရုတ်နဲ့မြန်မာမှာနိုင်ငံရေးအရာရောစီးပွားရေးအရာရောဟိုအတားရတယ်လို့ပြောမယ်ဆိုရင်ဘယ်လိုမှမပြူရတယ်လို့ပြောလို့ရမလဲ
အာဒီလက်ရှိမြန်မာအစိုးရပို့ပေးတာလို့ပြောလို့ရနိုင်ငံရေးတက်မယ်ဆိုရင်တော့ဒါကြောင့်လို့ဆိုဒီရင်းမြန်အစိုးရနည်းနည်းကတော့ဒေါ်ဆန်းစီစီအစိုးရဒီဂရီကုတ်ဒီကိုပေးတဲ့ဂရီကုတ်တွေကိုတီးမဲ့လူတွေဖြစ်တယ်အဲသူနဲ့ပတ်သက်ရင်ဒီမိတ်ကလို့ပြောလို့ရတယ်အတေချအလုပ်တွေရှေ့ဆက်ပြီးလုပ်လို့ရမယ်သူဒီနောက်ထပ်တန်းတစ်ခုဆက်ရှိနေတယ်ဆိုနောက်ထပ်တန်းတစ်ခုဆက်ရှိနေမယ်ဆိုတော့လေအဲတရုတ်နဲ့ပတ်သက်တဲ့စီမံကိန်းတွေမှာပို့ပြီးတော့အကောင့်ထဲပို့ပြီးတော့လုံဆောင်နိုင်မယ်လို့ထင်တယ်ဆိုတော့အဲတုံ့ပြန်ချက်တွေတော့အများရှိဒါကြောင့်လဲဆိုရင်ပြုတ်ခဲ့ဒီဒီစီလင်ရောက်ခင်မှာလာတဲ့ဒီ advanced team ရဲ့အဆိုရဆိုရင်ဒီခီးစဉ်ကတကယ်24နာရီပဲကြာတယ်ခီးစဉ်ဖြစ်ပါတယ်အဲတခြားနိုင်ငံတွေကိုသွားနေဆိုနှစ်ရက်ကြာတယ်သုံးရက်ကြာတယ်။ဟိုရင်တော့ကဟလာဒီစစ်စိုးလက်ထက်မှာဆိုတော့လာတဲ့ဒီဝန်ကြီးချုပ်တွေတမရတွေခီးစင်နဲ့သုံးရက်နဲ့လေးရက်ကြာတဲ့ခီးစင်ရှိပါတယ်။ခု24နာရီပဲကြာတဲ့ခီးစင်မှာတရုတ်ကကျွန်တော်တို့ဘက်ကမျှော်လင့်ထားတာကဘာလဲဆိုတော့ပို့ပြီး symbolic ဖြစ်တယ်။နော်။ပြည်မကြီးရပို့ပြီးတည်ထောင်တဲ့ဟာမျိုးပဲဆက်ဆံယူပို့ပြီးတော့ခိုင်မြောင်ဒီဆောက်တဲ့ဟာမျိုးပဲသူလူကျင်တာလို့ကျွန်တော်တို့ပြောခဲ့တာဖြစ်ပါတယ်။အဲ့ဒါမဟုတ်ဘဲနဲ့မြားတွေပြောနေဆိုမြေဆုံတို့တခြားစီမံကိန်းတွေအတွက်တရုတ်ကယူသွားမယ်လို့အဲ့ဒါနဲ့တော့ပတ်သက်တဲ့ limit ကိုအဲ့ဒါပြောင်းအောင်ယူသွားမယ်၊ဒါမဲ့ထိုးသွားမယ်၊သဘောတူညီယူသွားမယ်ဆိုတဲ့ဟာတို့မဟုတ်ဘဲနဲ့ဆက်ဆံယူပုံပြီးတင်ခိုင်မြောင်ဒီဆောက်ရမယ်ဆိုတဲ့သဘောမျိုးနဲ့လာတယ်ဆိုတော့ကျွန်တော်ဒီခီးစဉ်တိုင်ကလေးကကျွန်တော်တို့တည်ထားပြီးတာဖြစ်ပါတယ်။ဒါကြောင့်လည်းဒီခီးစဉ်တို့လေးမှာပဲတရုတ်ဒီဒီ MOU တော့ပုံစံချကိုသူရအောင်ယူသွားတယ်။အချိန်နဲ့မှာပဲဒေါ်လာ30ကျပ်အစိုးရနဲ့ပတ်သက်ပြီးသူထောက်ခံရဆိုတော့ဒီ2020ရွေးကောက်ပွဲမတိုင်ခင်မှာကျသွားတယ်ဆိုတဲ့အခါကျတော့2015မှာလည်းဒေါ်လာ30ကျပ် acquisition ဒီအတိုက်ခံခေါင်းဆောင်ပေါ်ကနေဖိတ်ခဲ့တဲ့တရုတ်ကအဲတင်နေကပြောကြတဲ့ဟာတွေပြန်ပြီးလေ့လာမယ်ဆိုရင်တော့ကျွန်တော်ထင်တယ်မြန်မာအစိုးရဘက်ကပို့ပြီးတော့အနှက်ပို့ရသွားတယ်လို့ပြောလို့ရမယ်တကယ်မှာ
။ Okay ဟိုနိုင်ငံရေးရတော့သူတို့ကအမျက်ကျန်နေတာပေါ့နော်။ဆိုတော့ကျွန်တော်အခုလောလောဆယ်တော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလေးလိုက်မှမှရှိနေပါတယ်။အမေရိကန်ပြည်ထောင်စုကကိုလမောင်ဖြစ်ပါတယ်။ကိုလမောင်သဘောထားဆွေးနွေးနေတာပဲဖြစ်ဖြစ်မင်းမြန်းနေတာပဲဖြစ်ဖြစ်ဆွေးနွေးမင်းမြန်းလို့ရပါတယ်ခင်ဗျ။ဟု
တ်ကဲ့ပါဗျာခေါ်ပြီးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်။ကျွန်တော်အမြင်ကတော့နှစ်ခုနှစ်ဖက်လုံးအကျိုးရှိတဲ့ခီးစင်ပါ။နောက်တစ်ခုကဟိုရန်ကုန်မြို့တော်ဝန်ထဲချုပ်တဲ့စာချုပ်ဆိုရင်တော့ရန်ကုန်ကကျွန်တော်တို့မိတ်ဆွေတွေကပြောတယ်ရန်ကုန်တရုတ်ကမျိုးလာတယ်တယ်လို့တရုတ်မျိုးလာတယ်တယ်လို့တော့ပြောကြတာပေါ့ဗျာဒါတော့တရုတ်မြတ်မှာပေါ့ဒါပေမဲ့ကျွန်တော်အနေနဲ့ပြောချင်တာတော့ဟိုဆိုတော့ဟိုကိုအောင်စိုးလည်းပြောရတယ်ဒီ MOU 33ချက်ထိုးတဲ့အခါမှာအမျက်ထွက်တာတော့ဒေါအောင်ဆန်းစုကြည်တို့ထင်တယ်ဘာကြောင့်လဲဆိုတော့ဟိုကျွန်တော်ဗမာတွေပေါ့ဗျာဗမာတွေနဲ့ဗမာပြည်သူတွေတိုင်းသားတွေပဲသိတယ်အသိရသမရရဲ့အထက်မှာဒေါအောင်ဆန်းစုကြည်ရှိတယ်ဆိုတာဒါကျွန်တော်တို့ပဲသိရလေဟိုတရုတ်နိုင်ငံသားတွေနိုင်ငံသားတွေအနေနဲ့ကတော့သမရရဲ့အထက်မှာဒေါအောင်ဆန်းစုကြည်ရှိရဆိုတာသိမှသိပါအဲ့တော့အခုကျွန်တော်မေးချင်တဲ့မေးခွန်းတစ်ခုပေါ့ဗျာအဲ့ဒါကတော့အခုဒေါ်အောင်ဆန်းစုကြည်နဲ့အဲတရုတ်သမ္မတနဲ့လက်မှတ်ထိုးတာဥပမေးမပါဘူးပေါ့ဗျာဥပမေးသမ္မတချင်းချင်းမဟုတ်ဘဲနဲ့ဒေါ်အောင်ဆန်းစုကြည်နဲ့လက်မှတ်ထိုးတဲ့ဥစ္စာနောက်ဆက်မှာ ယူဆတရားဝင်ဖြစ်ပါမလားဥပဒေရတရားဝင်ဖြစ်ပါမလားနိုင်ငံကစာရင်းစာညွန်းတွေရဥတရားဝင်ဖြစ်ပါမလားဆိုတာကျွန်တော်သိတယ်
โอเคกูละหมอซุนนี่ล่ะอ๋อมีเมญน่ะอ๋อเจซุว่ะโหสรเราเราน้าแลหมูอย่าဆိုလို့ရှင်တော့ဒါနိုင်ငံကောင်းဆောင်နေချင်းချင်းချမ်းမှာချုပ်တဲ့စာချုပ်တွေอ่ะရေဝီအားဖြင့်ကတော့တရားဝင်ပါတယ်ဟိုအရင်တော့ကဆိုကျွန်တော်တို့ဒီစစ်စိုးရဲ့လက်ထက်မှာဒီစာချုပ်တွေအတီးဖြစ်မဖြစ်ဆိုတော့မိကုန်းရှိမြအခုစိုးရတော့ဒီယူကောက်ပွဲနဲ့လည်းတက်လာတဲ့စိုးရတရားဖြစ်တဲ့အတွက်ဒီဥပဒေတွေကနိုင်ငံကစာရင်းစာညွန်းတွေနဲ့ကန့်ညီမယ်လို့ကျွန်တော်ရေဝီအားဖြင့်နားလဲပါတယ်ဆိုတော့ဆရာဦးစည်ရသူတွေကျွန်တော်အရင်ဆုံးဟိုတုံးတက်ပေးစီရင်တော့အားတော့ပေါ်လေဒီခုကျွန်တော်တို့တရုတ်သမ္မတရောက်နေတဲ့ခီးစင်မှာရေဝီကတုံးတက်မယ်ဆိုရင်ဒီခီးစင်ကနေမြန်မာနိုင်ငံအတွက်စီးပွားရေးအရာပဲဖြစ်ဖြစ်နိုင်ငံရေးအရာပဲဖြစ်ဖြစ်ဘာတွေများကြံခဲ့တယ်လို့ပြောလို့ရမလဲ
အဲ့တော့ဟိုအားနဲ့တော့ကတ်နေတာပေါ့ဗျာအခုတောင်ဆန်းစုကြည်ကလည်း ICJ မှာသွားပြီးတရားဆိုင်ထားတာလည်းဒီဂျာပြတ်ဆုံးဖြတ်ချက်ကဒီနောက်တစ်ပတ်ဆိုရင်ကျွန်တော်တို့ကထွက်မှာပေါ့ထွက်မှာပေါ့ဆိုတော့အဲ့ဒီကောင်တွေကဒါကွက်တိလို့ဖြစ်နေပေါ့နော်ပြီးတော့ဟိုရှီကျင့်ပြင်ကလည်းတကယ်တော့ကျွန်တော်ည90ပန်တမန်ကြီးဆက်ဆံရေးခု90ကြီးလာဆိုရင်မဲ့တကယ်တော့အဲ့ကောင်ဂျွန်လာမှပြည်မှာဆိုတော့ဗျာပြောရရင်တော့ဒီချိန်နဲ့ကြိုက်ပြီးတော့လာတယ်လို့ဖြစ်နေတယ်ဗျာနော်အဲ့ကကြတော့ဟိုဘာပြောတရုတ်ကတော့ကနံပါတ်1နိုင်ငံဖြစ်နေတဲ့ခါကျတော့တရုတ်ကမြန်မာဘက်ကဝင်ရလိုက်တဲ့အတွက်သူကတော့ဒါကတော့ဟိုမိတ်ဆွေကောင်းဆိုတဲ့ဟာကိုပြလိုက်တာဗောနော်ဗမာအနေနဲ့ကလည်းဘာပြောတော့ဒါတရုတ်ကဝင်ရလိုက်တယ်ဆိုတော့အားတော့ရှိသွားတာဗောနော်နောက်တစ်ခုကတော့ဘာလဲဆိုတော့ဟိုဒီတရုတ်ရဲ့အရေးပါတဲ့နိုင်ငံပေါ့လို့ဒီဘက်လန်တို့မှာမြန်မာကဒီဒါပြောဒီအိန္ဒိယတမုတ်တွေကထွက်ပေါက်လို့ဖြစ်တော့တရုတ်ကဟိုဘက်မှာထိုင်ဝမ်နဲ့ပိတ်နေတာဟိုဘက်ကျွန်တော်တမုတ်တွေကပြချမ်းမှာဆိုတော့ဒီဘက်အိန္ဒိယတမုတ်တွေဘက်ကိုထွက်လာရင်တော့သူက two ocean country ပေါ့လေဒါသမုဒ္ဒရာ20နဲ့နိုင်ငံကျွန်တော်တို့ဖြစ်သွားတယ်ပိုးတော့သူကလွတ်လပ်သွားတယ်ဒီချိန်ထဲမှာပဲ American လဲသူက Indo Pacific ဆိုပြီးတော့သူကအိန္ဒိယသမုဒ္ဒရာ Pacific သမုဒ္ဒရာအဲ့နှစ်ခုနဲ့သူကညှပ်ပြီးတော့ဒါတရုတ်ကိုဆိုဗီယက်ပြည်အောင်စုနဲ့စစ်အေးအေးလို့ပြန်ထိမ့်မဲ့ဟာမျိုးတွေရှိနေခါကြတော့ဒါကတရုတ်ရဲ့ခုနလိုမျိုးပေါ့ဗျာစီးပွားရေးမှာလည်းမကဘဲနဲ့နိုင်ငံရေးမှာပါသူကမြန်မာအရေးပါတဲ့နေရာကိုကျွန်တော်ရောက်သွားတဲ့သဘောတော့မြင်ရတယ်ပေါ့နော်တစ်ဖက်မှာကြတော့လည်းမြန်မာကခုနကရွေးကောက်ပွဲရလဲဒီနေ့ဆိုရင်ကျွန်တော်လုတော့မယ်ဆိုတော့ဘာပြောတာနံပါတ်1ကောင်းဆောင်တရုတ်ကငယ်ငယ်စိတ်ပြီးကောင်းဆောင်လာလိုက်တဲ့ခါကျတော့လက်ရှိအစိုးရတော့ကတော့သူကဘာပြောပြောတော့အမြင်တော့ကျွန်တော်လှသွားတယ်ပေါ့နော်နောက်ပြီးတော့ဟိုလူတွေစိုးရိမ်နေကြတဲ့ဒီမြန်မာနဲ့တရုတ်ဆက်ဆံရေးကြတဲ့မှာတကယ်စူးညောင်းခလုတ်လို့ဖြစ်နေမြေဆုံစီမံကြီးဒီကိစ္စတွေပါလေလဲဘာပြောပြောခြံသွားတယ်ဆိုတော့ဟိုသမားရှိချင်းဖြစ်နေတရုတ်ကတော့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေလက်ရှိအစိုးရရဲ့အခြေအနေကိုမြင်နေပေါ့နော်နောက်တစ်ခုကတော့စီးပွားရေးကပြောမယ်ဆိုရင်တော့ဘာပြောပြောဒီကျောက်ဖြူလိုပါလို့ကဒီနှစ်ထဲမှာတခြားစီမံကိန်းတွေပါဘာလို့ပြောစပြစ်မယ်ဆိုရင်တော့ဒါငွေတွေကျွန်တော်စီးပွားရေးတွေဝင်လာလို့ရှိတယ်ဝင်လာရင်ဘာပြောဝင်လာတဲ့အတွက်ကြောင့်ဘာပြောဝင်ငွေလက်ပတ်စီစဉ်ပြီးတော့လူရည်စီတော့ရောက်သွားနိုင်တဲ့အတွက်ဘာပြောတော့ရွေးကောက်ပွဲဝင်တဲ့နည်းချိန်မှာတော့စီးပွားရေးချိန်တွေကတော့ဘာပြောလှုပ်လာနိုင်တယ်ပေါ့နော်ဘယ်လောက်လှုပ်မလဲကတော့ကျွန်တော်တို့သူတို့ရဲ့ဒီသဘောတူချက်စာချုပ်တွေကိုကြည့်မှာပဲသိမယ်ဆိုရင်အဲ့ဒါကြတော့မြန်မာဘက်ကကြတော့လေနံပါတ်1ကောင်းဆောင်က19နှစ်ပြည့်မှာကျွန်တော်တို့လာလိုက်တာဖြစ်တယ်ပြီးတဲ့အခါကျတော့ဒါဒီကောင်းဆောင်တော့၃ယောက်ပဲကျွန်တော်လာဦးသေးတယ်ပေါ့နော်အရင်တိတ်ချောင်းခေ1988ကကျွန်တော်လာတယ်ပြီးခဲ့ကဲကျန်စီမင်းက2000ခုနဲ့မှလာတော့ဟိုပြီးရင်အဲ့အရင်လာခဲ့တဲ့ပုဂ္ဂိုလ်တွေကလည်းအခုသမရရှီကျင့်ဖင်ကတော့အာနာအရှိဆုံးပေါ့နော်မော်စီတုံးပြီးရင်အာနာအရှိဆုံးလို့ပြောတယ်တရုတ်ပြည်ကလည်းဟို2ယောက်ခက်ကတယ်အင်အားတောင့်နေတဲ့အတွက်ကြောင့်မို့လို့မြန်မာပြည်အတွက်တော့အရင်သမရ2ယောက် sorry အရင်နံပါတ်1ကောင်းဆောင်2ယောက်လာတဲ့ကိုပို့ပြီးတော့မှ၄နဲ့တယ်လို့ကျွန်တော်ပြောရမယ်ပေါ့နော်အချိန်ကတော့တူတယ်ဒါပေမဲ့ကိုဝါရီဟိုင်လည်းများတယ်ဆိုတဲ့ခါကျတော့ဘာပြောပြောတော့ဗမာဘက်ကလည်းတစုံတရာတော့ကျွန်တော်ရလိုက်တယ်လို့ထင်တယ်ဒီဥပကအဓိကလိုချင်တာကတော့ကြောက်ဖြူစီမံကိန်းဖြစ်တယ်ဆိုတော့ကြောက်ဖြူတော့ဗမာဘက်ကတော့ပေးလိုက်ရတာပေါ့နော
်ဟုတ်ကဲ့အဲ့တော့ဆိုတော့ဟိုရေဝီကကျွန်တော်တို့တုံးသက်မယ်ဆိုတော့ဒီခီးစင်မှာတရုတ်နဲ့မြန်မာရားမှာဟိုဘသူကပုံအမြတ်ထွက်တယ်လို့ရေဝီကပြောနိုင်မလဲကိုဆရာစီသူ
မြန်မာကတော့လေပြောရရင်တော့အောက်စီးယားငွေရရောက်နေပါဗျာခုနကလိုမျိုးဒီလက်လက်ကိုင်းတဲ့ကိစ္စကြတော့လည်းတရုတ်ကဖဲကိုင်ထားတယ်ပြီးရခါကျတော့ ICJ တို့ဘာလို့ပတ်ချာတရားရုံးနေနိုင်ငံတကာတရားရုံးနေမှာရင်ဆိုင်ရတဲ့ခါကျတော့လည်းအောက်စီးယားရောက်နေပေါ့နော်အောက်စီးယားရောက်တဲ့သူကဘာပြောတော့အခုချိန်မှာတော့ level တော့တွေးလိုက်နိုင်တယ်လို့ပြောလို့ရတယ်ပေါ့နော်တမရရှိချစ်ဖြင့်ကဘာပြောအခက်အခဲဖြစ်နေတဲ့ချိန်မှာရောက်လာတယ်ကိုကသူ့ကိုအရင်ကတော့တွေးရတဲ့အားကြတော့ဟိုတော့ပါတော့ဗျာဒီပေါ်ရန်19နိုင်ငံလောက်နိုင်ငံ20လောက်ရှိရတဲ့မှာမှာကိုကတွေ့ရတယ်ဆိုတော့အချိန်လည်းမရဘူးဘောနော်အခုကတော့ကိုယ့်အိမ်ကမှာကျွန်တော်တွေ့ရတယ်ဆိုတော့ကျွန်တော်မြင်ကတော့ဗမာနေနဲ့အောက်ကြီးရကစားရတဲ့ဗမာနေနဲ့ကတော့မဆိုးဘူးပဲကျွန်တော်ပြောလို့ရမယ်နော
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုစာရီပြဖို့ထားတာနောက်အတန်နေနဲ့ပြဖို့ထားရတယ်တချို့လည်းရှိနေပါတယ်ဆိုတော့ဒီထဲအစာတချို့တော့ကျွန်တော်အရင်ဆုံးဖော်ပြချင်ပါတယ်စာတစောင်းကတော့ဟိုခိုင်ယိုးမှာဆိုတဲ့တော်တာရှင်ရဲ့ပေးစာပါမဆုမွန်ဖတ်ပြပေးပါဦးခင်ဗျ
လူပဲရင်တွေးနဲ့ဆိုရင်တရုတ်ဘက်ကပို့ပြီးတော့အကျိုးများစီပါတယ်တရုတ်မှာအနာတရဒဏ်ရာတွေမများဘူးအသာစီးပဲရှိတယ်အဘဲကြောင့်ဆိုတော့တရုတ်ပြည်တွင်ကပြဿနာတွေကငြိမ်သက်တယ်စီးပွားရေးကောင်းမွန်တဲ့ဖွံ့ဖြိုးတိုးတက်တယ်အဲ့ဒါတွေကသူတော်ဘာနိုင်ငံတွေနဲ့ပေါင်းကူးဆက်ဆံရင်းလက်ပြလုံမှု policy အသာစီးရမှုတို့ကိုအားသိလောင်းစေတာပေါ့မြန်မာနိုင်ငံကတော့ကိုယ့်ရဲ့ပြည်တွင်မှာလူအားနာရှင်အားနာဖြစ်အောင်စစ်မှန်တဲ့ပြည်ထောင်စုတစ်ခုကိုအခုထက်ထိမတည်ဆောက်နိုင်တာကတတမန် policy အရာအလိုလိုတိမ်ငယ်အတနာခံမှုမျက်နာငယ်ငယ်ရသိပ်စိတ်ဖြေဘဝနဲ့ကဲနာသစ်ပင်လိုမိဖွဲ့ဆက်ဆံရေးပါပဲအမျက်ထက်အရင်မရှုပ်ရုံတမဲပဲဖြစ်မှာပါတိတ်တော့မမျှော်လင့်ပါဘူး50 50တောင်အပြန်လန်မဟုတ်ဖ ೇನೆ မြန်မာဘက်က25ရာခိုင်နှုန်းလောက်ပဲရှိမှာပါနောက်ပြီးတော့ ICC အတွက်လက်ဆောင်ပဏာကိုတရုတ်စီကိုကြိုပေးထားတဲ့သဘောမျိုးလည်းတက်ရောက်နိုင်တယ်လို့မြင်မိပါတယ်ဒါဟာလဲဝစ်ကြွေးအဆက်ဆက်ကိုရီထွင်လိုက်တဲ့ဇက်ဝင်ကန်ဒရမာပြကွက်အဆက်တွေပါပဲနောက်ဆုံးအနေနဲ့ဆွေးနွေးချင်တာကတော့ပြည်တွင်းမှာပြည်တော်စုနိုင်ငံသားအချင်းချင်းသာတာတူညီမျှမှုမရှိနေသမျှကာလပတ်လုံးတရုတ်ပောက်ဖော်ကတော့နှကန်းနေစီဆိုနေအောင်ပါပဲလို့တင်ပြဆွေးနွေးချင်ပါတယ်ကျေးဇူးတင်ပါတယ်ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ဒါတော့ခိုင်ယိုးမဆိုတဲ့သောတာရှင်စာပါနောက်ထပ်စာတချို့လည်းရှိနေပါသေးတယ် Facebook ပေါ်မှာကျွန်တော်တို့မှတ်ချက်ပေးထားတာပါမအေးတန်တာချက်ဖတ်ပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါ VOA တော်ရရှင်မက်ထရီကအခုလိုဆူလာပါလေအခုခီးစဉ်ကတော့အကျွေးရှင် NRG တရုတ်ဘက်ကအာသာနေမှာပါလေဒါမဲ့လည်းအမှန်တရားကပြည်သူကိုမျက်ကွယ်မပြုတ်ဘူးဆိုရင်စစ်တပ်နဲ့အစိုးရတို့ဥဆောင်သွားနေတဲ့တရုတ်နောက်လိုက်ကွန်မြူနစ်စနစ်လမ်းကြောင်းကအမှန်တရားရဲ့တစ္ဆာကြောင့်ပြည်သူလိုလားတဲ့ဒီမိုဖက်ဒရယ်နီးလဲပြည်သူဘက်ပြန်ပြီးလှည့်လာနိုင်ပါလေလို့သူရေးထားပါလေအောင်အောင်ဆိုရဲနောက်ထပ် Facebook အကောင့်ပိုင်ရှင်ကတော့တိုင်းသားတွေအတွက်မဟာလူမျိုးကြီးဝါရတွေနဲ့လှုပ်ဆောင်နေတဲ့ခေါင်းဆောင်တွေနဲ့နှိုင်းရှင်တော့တရုတ်စားပြီးတော့ကျန်တဲ့ဟာကိုတိုင်းသားတွေစားရရင်လဲကျင်းနဲ့နေရမှာပါပဲအဓိကတိုင်းသားတွေကိုတရုတ်ကကူညီပြီးတော့လူမျိုးကြီးဝါရလက်အောက်ကလွမြောက်စေခြင်းနဲ့ဗျာတဲ့ဒါကသောရရှင်အောင်ရဲ့အမြင်ပါနောက်ပြီးတော့အောင်ကျော်ဟင်းဆိုတဲ့ VOA သောရရှင်ကတော့မင်္ဂလာပါ VOA ဝိုင်းတော်သားများခင်ဗျာကျွန်တော်ကရခိုင်ပြည်နယ်မန်အောင်ကျွန်းကအောင်ကျော်ဟင်းပါတရုတ်သမ္မတရှီကျင်းပင်ရဲ့ခီးစဉ်မှာ AR ကိုကာကွယ်ဖို့ကြေလောင်စွာတောင်းဆိုနေကြပြီးတော့ကြောက်ဖြူရေနဲ့စိတ်ကန်းကိုထိုးကြွေးတာပြည်အောင်စုစိတ်တက်လာဗျာရခိုင်ပြည်မှာဘာပဲလှုပ်လှုပ်ရခိုင်လူတို့ရဲ့အတန်တွေမကြားကြင်အောင်ဆောင်ပြီးတော့မျက်ကွယ်ပြုထားတာဒီမိုကရေစီအစိုးရလားဗျာရခိုင်ပြည်နယ်ကထွက်တဲ့တယံဇာတာတွေရောင်းပြီးတော့စစ်လက်နက်တွေဝဲရခိုင်လူတို့ကိုပြစ်တက်နေတာခွင့်တူညီမှုဝါရဖြူစင်နဲ့မြေလားဗျာရခိုင်ပြည်နယ်ကိုလူအခွင့်ရေးကင်းမဲ့စုံဖြစ်နေတတ်မှတ်ထားပြီလားဆိုတာကိုကျေးဇူးပြုပြီးတော့ဖြေကြားပေးကြပါလားဗျာဘလို့အကြောင်းအရာတွေနဲ့ပဲရှင်းပြရှင်းပြအမြဲလိုလိုအရှုံးတွေနဲ့ပဲရေးဆိုင်နေရတဲ့ရခိုင်တိုင်းသားတွေဟာပြည်တော်စုဆိုတဲ့အကြောင်းကိုကြားရတာနဲ့အသေးနာလုံးလို့ပါဗျာဆိုပြီးတော့အောင်ကျော်ဟင်းဆိုတဲ့ဒီရခိုင်ကတော်ရရှင်ရေးလာပါတယ်ရှင်
ဟုတ်ကဲ့ဒီရခိုင်ပြည်နယ်ကဒီတောတရှင်ဆက်မှာတော့ဒီတရုတ်ကလုံမစီမံငင်းနေပုံမကျင်တဲ့ချက်တွေအထင်ရှားတွေ့နေရပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့လည်းကျွန်တော်ဒီပြည်နယ်ဆွေးနွေးမဲ့ပုံကိုယ်တွေကိုဆွေးနွေးစီချင်ပါတယ်ဟိုဒီလိုတရုတ်နိုင်ငံစီမံငင်းနေကြောင့်မြန်မာနိုင်ငံမှာဖွံ့ဖြိုးလာနိုင်တယ်ဆိုရင်လည်းပဲဒီလိုမကျင်တဲ့ချက်မျိုးတွေပြဿနာတွေဟိုပိုကြီးလာမယ်ဆိုရင်တကယ်တမ်းပေါ့လေဟိုနှစ်ဖက်စလုံးအကျိုးရှိမယ်ဒီလိုဝင်းဝင်းအခြေအနေမျိုးဖြစ်လာမယ်စာနင့်နာစရာတွေရောဖြစ်မလာနိုင်ဘူးလေဆက်စွားကျွန်တော်တို့ပြောသလိုပေါ့လေဟို NRI အတွက်နိုင်ငံရေးရထောက်ခံမှုတွေရလာနိုင်တယ်ဆိုပေမဲ့လည်းပဲဒီလိုကိစ္စမျိုးတွေကြောင့်ပြန်ပြီးတော့ NRI ပေါ်မှာထောက်ခံမှုတွေရော့ကျတာမျိုးနောက်ပြီးတော့တရုတ်နိုင်ငံအနေနဲ့ဆိုရင်လည်းဟိုမြစ်စုံကိစ္စကိုစန့်ကျင်တဲ့ကိစ္စမျိုးတွေလို့ပြဿနာတွေပေါ်ခဲ့ဘူးလားဆိုတော့ဒီလိုကြောက်ဖြူကိစ္စလိုမျိုးတွေမှာစန့်ကျင်မှုတွေပေါ်လာခဲ့မယ်ဆိုရင်ရောဟိုသူ့အတွက်နင့်နာစရာတွေမရှိနိုင်ဘူးလားကိုအောင်စောအရင်ဆွေးနွေးပြပါလားခင်ဗျာ
ဒီကကျွန်တော်အဲ့ဒီဟာနဲ့ပတ်သက်ပြီးကြောက်ဖြူကိုပြောရမှာပဲねကျွန်တော်တို့လည်းဒီခီးစဉ်တိုင်းကမှာရေးခဲ့ပြောရ opinion piece လို့ပြောရတယောက်ကကျွန်တော်တို့ကိုဖြစ်ချင်တာကအားနဲ့ချိနေတဲ့နိုင်ငံတစ်ခုဖြစ်နေအင်းကျင်တာလားအားနဲ့ချိနေတဲ့နိုင်ငံတစ်ခုနဲ့ညီမှပဲဖြစ်အောင်လုပ်ပေးမှပဲတယောက်ရဲ့ရင်းဝင်တဲ့ကိုကျွန်တော်တို့မြန်မာနိုင်ငံပြန်ပြီးဝင်တယ်လို့တယောက်ကတွက်နေတယ်ဆိုရင်တော့ကျွန်တော်တို့ဒီအခုလိုပဲ free state ဖြစ်နေသွားနေမှာပေါ့နော်အဲ့တော့ဒေါ်ဆန်းစုကြည်ကိုရင်ကလည်းတရုတ်သမ္မတကြီးနဲ့ဒီနေ့တွေ့တဲ့အခါမှာဒီနေဆက်မှာရှိတဲ့တိုင်းနာဆက်နိုင်ကိုင်းနဲ့သူတွေနဲ့တပတ်ပြီးတော့ပြောခဲ့တဲ့ဆိုတဲ့အခါလေးကိုကျွန်တော်တို့အခုနောက်ဆုံးပိတ်သတင်းနေရသိရတာပေါ့နော်ဘာလဲဆိုတော့အဲ့ဒါကတော့ဒီတိုင်းနာဆက်နိုင်ကိုင်းအခွင့်အရေးတွေကို buffer zone ဖြစ်နေကြားခံဖြစ်နေမသုံးဖို့ဟာကိုကျုပ်တမရာအပေါ်မှာလည်းရှိဖို့ဖြစ်တယ်နာနာနဲ့တူပြောခဲ့တယ်ပေါ့နော်ဒါရီကကျွန်တော်ထင်တယ်အလုံးစိတ်ဝင်စားဖို့ကောင်းတဲ့အဲဒီအခု geopolitical game တွေမှာပြောတဲ့ဟာတွေလို့ကျွန်တော်တို့ထင်ပါတယ်။ဒါတွေကအခုမှအစ်မဟုတ်ပါဘူး။နေဝင်ခေတ္တကဦးလုခေတ္တကရောအဲ့ဒါဦးပုဂ္ဂိုလ်မူတန်းရှိခေတ္တကလည်းရှိခဲ့တဲ့ဟာတွေပါပဲ။ဒါပေမဲ့ဒီချိန်မှာတော့ဒီဘက်ကအစိုးရအနေနဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ထုတ်ပြောပြီးအဲဆိုတဲ့အခါကျရင်တော့ဒီတိုင်းသာကိစ္စတွေလည်းပါတာပေါ့နော်။ဆိုတော့နောက်တစ်ခုကတော့ဒေါက်တာဆက်စီကြီးတွေကပြောတာကတော့ဒီဒီကိစ္စမျိုးမဆိုမြန်မာပြည်မှာတရုတ်ရဲ့ project ဒီထုတ်တဲ့အခါကျရင်the environmental damage ပေါ့နော်ဒါလည်းပြောရရင်တဘာပါဝင်ခြင်းထိခိုက်နေတာလည်းပတ်သက်လာရတော့ဒါလည်းနဲ့ပတ်သက်ပြီးတော့မြန်မာဘက်ကနေပြီးဒါလည်းနဲ့ပတ်သက်စမခံနိုင်မှုဆိုတာလည်းပြောတာပေါ့ဒါလည်းနဲ့ပတ်သက်ပြီးတော့ပြောရရင်တော့ခုနပြောတဲ့ဒီမေကွန်းရှင်တွေဟာလေအကုန်လုံးကလည်းအလုံးစိတ်မနာဘဲကောင်းတယ်နေစားဖို့လည်းကောင်းပါတယ်ဆိုတော့အဲဒီရခိုင်ကိစ္စမှာပေါ့နော်ကြောက်ဖြူကိုပေးလိုက်ရတဲ့မဟာဗျူဟာကြတဲ့ကြုတ်ကဲစီမံကိန်းတစ်ခုကျွန်တော်တို့ပေးလိုက်ရတယ်ဆိုတာလည်းဒါကဒီ energy အစိုးရကိုအခုလာမဲ့ election ဖြစ်ကို Everton နေပြီးတော့ကြောစရာမေးပုံတစ်ခုအထူးနဲ့စရာတစ်ခုဖြစ်သွားနိုင်တာပေါ့နော်ဖြစ်နေမှာပေါ့နော်ဒါကတကယ်တမ်းကကျွန်တော်ပြောရဲအများကြီး controversial ဖြစ်နေတဲ့ project ဖြစ်တဲ့မြစ်စုံတို့နောက်ပြီးတော့အခုတည်းကဘယ်သူမှမပြောသေးတဲ့ဟို Sangling Dam လို့ခေါ်တဲ့တာမင်းကလည်းဖြစ်နေအကင်းတို့အဲ့ဒါတွေကအခုအထိသတင်းမီဒီယာတွေမှာရောသနာပြရတဲ့အဲမှာရောဟာလာဘာမှမပါဘဲနဲ့ပြုတ်ကြရတာကျွန်တော်တွေ့ကြရတယ်ပေါ့ဆိုတော့ကျွန်တော်မြင်တာကတော့ဒီအစိုးရကအပားတွေကိုအမှောင်ကြီးနေတဲ့သူတို့ဘက်ကမလန်ရောလို့မရတဲ့ဟာတွေလိုက်ပြောပြီးတော့ပေးကြရတယ်အများကြီးရှိတယ်ဆိုတော့ကျွန်တော်တွေ့ရတယ်ပေါ့အဲ့လိုလို့ပဲကျွန်တော်တတ်တယ်ဆိုတော့ဒါဒီဒီအဲမှာရောမှကျွန်တော်တို့ကမိမိရဲ့အကျိုးစီးပွားတဲ့ဘလော့အကျိုးရအောင်အင်းတားလို့ဧလာလည်းလို့ပဲသဘောထားပြီးတော့မိမိအကျိုးစီးပွားတဲ့မိမိနိုင်ငံတည်ငြိမ်ရေးတဲ့အဲတန်ကြီးတော့အလောက်ကန်ခွင့်အမ်းနေပူရရေးတဲ့ဘလောက်ဒီဆိုတာလောက်ပြီးနိုင်မလဲဒါနဲ့အတူဖြစ်နေတဲ့ဒီငြိမ်ငြိမ်ရေး process ကိုလည်း peace process ကိုလည်းတအားဒီထဲမှာတန်ကြီးတဲ့ပြီးတော့လောက်ပြီးနိုင်မလဲဆိုတော့ကျွန်တော်တို့ဆုံးဖြတ်ရမယ်ထင်တယ်ဒါတော့ကျွန်တော်တို့ဥဒေဥချင်းကဒါဝင်ဝင်ဖြစ်သွားနိုင်တယ်လို့ကျွန်တော်ပြောလို့မရတဲ့ဒေတာတစ်ခုပေါ့နော်အဲ့လိုပဲကျွန်တော်ပြောပြပါတ
ယ်ဟုတ်ကဲ့ကောင်းဆိုဆွေးနွေးရချေစုပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုစာရေးပေးပို့ထားရလဲကြံနေပါသေးတယ်ဒီထဲကစာတစ်စောင်ကတော့ကျွန်တော်တို့ကျွန်တော်တို့အတန်းနဲ့ပေးပို့ထားတာကိုအရင်ပြောချင်ပါတယ်ဥစိန်မှာဂျပန်နိုင်ငံကပါဥစိန်ရဲ့မှတ်ချက်ကိုလည်းနားထောင်ကြည့်ရအောင်ပါခင်ဗျဟု
တ်ကဲ့ကျွန်တော်ဂျပန်ဥစိန်မှာအပြန်အလှန်လိုအပ်ချက်တွေကတော့အပြီးပြီးရှိနေကြတာပါပဲကျွန်တော်တို့မြန်မာလိုအပ်ချက်တွေကိုဒီဥပကဖြည့်ဆည်းပေးတဲ့နေရာမှာနိုင်ငံကစီးပွားဘက်ပုံစံမျိုးနဲ့ဆက်ဆံဖို့လိုအပ်ပြီးတော့တရဲတဲ့ဘက်စီးပွားရေးနှိုက်ွက်ဖော်တဲ့ပုံစံမျိုးမဖြစ်ဖို့လိုပါတယ်။ဆိုလိုတာကရှေ့ခင်ကကျွန်တော်တို့နဲ့တွဲလုပ်ခဲ့မှုတဲ့ဂျပန်၊ဂျာမန်စီးပွားရေး project ကြီးတွေရဲ့ project ဆိုင်ရာ material list, operation manual စတာတွေမှာသူတို့ရဲ့မူရင်းဂျပန်၊ဂျာမန်ဘာသာပြင်နိုင်ငံတကာသုံး English ဘာသာရပ်နဲ့ပါပူးတွဲထုတ်ပေးတဲ့အတွက်ကျွန်တော်တို့မြန်မာလူမျိုးများအတွက်အခက်အခဲမရှိပုံမပါဝင်ဆောင်ရွက်ဖို့အခွင့်အရေးပူရပါတယ်စစ်ဆိုးရခေညံ့ညောင်းမြင်နေပြီးကိုချိုးအတွက်သာကြီးတတ်တဲ့စစ်ဘုံချုပ်ကြီးတွေကြောင့်တရုတ်တွေဟာမြန်မာတွေပေါ်စီးလို့ဝါလို့လူလာတဲ့ပို့လို့အနိုင်ကျင့်နိုင်တဲ့အခြေအနေကိုဖန်တီးနိုင်ခဲ့လို့အဲ့ဒီတရုတ် project တွေမှာ store ကနေပစ္စည်းထုတ်တာတန်ကြောင်းတစ်ချောင်းကစားဝယ်ရခွေတစ်ခွေထုတ်တာကစားအားလုံးကတရုတ်စာနဲ့သာရေးထားတဲ့အတွက်နေရာတကာမှာတရုတ်တွေအများကြီးခံထားပြီမြန်မာလူမျိုးတွေအတွက်မြန်မာလူငယ်တွေအတွက်လူ့ခွဲအဖြောက်ခံရပါတယ်အဲ့ဒီအခြေအနေပြောင်းလဲနိုင်ဖို့အတွက်တရုတ်ရဲ့ project ဆိုင်ရာဆက်ရွက်စာရန်အားလုံးကိုနိုင်ငံတကာသုံး English စာနဲ့မပါမနေရတောင်းဆိုရပါမယ်သတ်မှတ်ရပါမယ်မဖြစ်မနေလုံဆောင်ရပါမယ်အဲ့ဒီလိုလုံဆောင်နိုင်မှသာကျွန်တော်တို့မြန်မာလူငယ်တွေအတွက်လုံနိုင်ကြနိုင်ခွင့်စွမ်းရည်ပုံမှုမြန်မာလာမှာဖြစ်ပါတယ်
ဟုတ်ကဲ့ဒါဂျပန်နိုင်ငံဥစေရဲ့တိုက်တွန်းချက်ပေါ့လေနောက်တစ်ဒီတော်တော်ရှင်ဥတင်ငွေရဲ့စာတောင်ပို့ထားတာကိုလည်းကျွန်တော်ဖော်ပြချင်ပါတယ်တရုတ်နဲ့ပတ်သက်ရင်းနဲ့သတိအများကြီးထားရမှာပါတဲ့တခြားရှိရှိဝေးမချီပဲချင်းငွေကိုပဲကြည်ပါတဲ့အတွန်းတုန်းကမတန်ဆဆန်းကန်ကာကလကလည်းနည်းသေးဂျပန်ချင်းငွေတစ်ခုနဲ့ရှင်းချင်းသိနိုင်ပါတယ်တဲ့အခြေအနေအရဆိုတာကိုသိပါတယ်မြန်မာနိုင်ငံကဝေပိုင်းသမားတွေတော်တော်များများကအကောင်းမြင်နေပေမဲ့2.90ရှိလာပြီးမြန်မာနိုင်ငံဘာတွေဖြစ်ရမြောက်ဖြစ်အောင်လုပ်ပေးတယ်လဲဆိုတာမင်းတို့ထောက်ဆရာရှိပါတယ်အုတ်ချုပ်သူလူရန်စားကိုကာကွယ်ပေးတာပါပြည်သူလူထုကိုကာကွယ်ပေးတာမဟုတ်ပါဘူးသူကာကွယ်တာကောင်းလို့လူခွင့်ရေးတွေချိုးဖောက်တဲ့လူတွေချမ်းသာနေတာနေရာရနေတဲ့ဆိုတာတွေကိုတီးဖို့လိုပါတယ်ယင်းနှမြုံနှံမှု ဆိုတာအကျိုးမြတ်ရဖို့ရင်းနှီးရဲဆိုတာနားလည်ပေမဲ့နှစ်ဖက်အကျိုးရှိအောင်ဖြစ်ဖို့တော့လိုပါတယ်ဆိုပြီးဥတင်ဝေရရေးပါတယ်ဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ပေါ့လေကျွန်တော်တို့ဒီအခုအစီအစဉ်အဆုံးသတ်ဖို့လဲကျွန်တော်တို့တမင်းနေတာတာလောက်ကျန်ပါရဲဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ပင်နယ်ဆွေးနွေးမဲ့ပုံကုတ်၂ယောက်ကိုကျွန်တော်အပိတ်အနေနဲ့သုံးသပ်စေချင်ပါတယ်ခင်ဗျာကျွန်တော်တို့ဆိုတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ပေါ့လေမြန်မာနိုင်ငံဒီတရုတ်နိုင်ငံနဲ့ဆက်ဆံရတဲ့နေရာမှာအဆက်ဆက်ရရတရုတ်နိုင်ငံကအင်အားလည်းကြီးလာနေတဲ့နိုင်ငံတစ်နိုင်ငံလည်းဖြစ်တယ်ဆိုတော့ဒီလိုနေမျိုးမှာမြန်မာနိုင်ငံဘက်ကဘာတွေများဆောင်ရွက်ရှောင်ရွက်ပေါ့လေသတိထားသင့်တာတွေများရှိမလဲဆရာစီရသူအရင်ဆွေးနွေးပေးပါခင်ဗျာ
တရုတ်ကြောင်းတိအောင်လောက်ရမှာပေါ့ဗျာကျွန်တော်တို့တရုတ်ဆိုရဘာစဉ်းစားနေလဲမြန်မာပြည်နဲ့ကပ်နေရွန်းနဲ့ဆိုရဘာစဉ်းစားနေလဲမြန်မာပြည်နဲ့အလုပ်လုပ်မဲ့ကျွန်တော်တို့နိုင်ငံပိုင်လုပ်ငန်းတွေဘယ်လိုအလုပ်လုပ်လဲပေါ့နော်ဘာလို့လဲဆိုတော့တရုတ်ကလည်းအခုမှတော့ဖွံ့ဖြိုးရေးနိုင်ငံမင်းတကယ်တော့ရှိပြီးတော့နိုင်ငံကြီးလို့သာနောက်တစ်ဆင့်ဟိုတကယ်စူပါပါဝါပုံစံမျိုးကျွန်တော်တို့ဖြစ်လာတော့သူဒီနိုင်ငံပိုင်လုပ်ငန်းတွေကလည်းတခြားနိုင်ငံတွေမှာအလုပ်လုပ်တာအများကြီးထားပါတော့အမေရိကန်တို့ဘာလို့တွေ့ကြုံမရှိတော့ဟိုလူခွင့်ရေးလို့ဘာလို့ကမှလည်းအားနေတယ်အဲ့ခါကျတော့ကိုယ့်ဘက်ကအားထုတ်ပြီးတော့လေဟိုစောင့်ကြည့်နိုင်ပြောနိုင်ဆိုနိုင်စဉ်းစားနိုင်စာရုပ်ချုပ်တာဆိုတာကြွမ်းကျင်းကျင်လုပ်နိုင်မှာပဲကျွန်တော်ရမယ်ဆိုတော့ကျွန်တော်ပြန်တော့
ဟုတ်ကဲ့ဆရာဦးအောင်စောခင်ဗျာကျွန်တော်တို့အချိန်မိနစ်ဝက်လောက်ရပါသေးတယ်ကျွန်တော်ဘက်ကဆောင်ရံရှောင်ရံမြန်မာဘက်ကလုတ်တင်တာဘာတွေများရှိမလဲ
ဆောင်ရံရှောင်ရံမိနစ်ဝက်နဲ့ပြောလို့မရဘူးဒါပေမဲ့ကျွန်တော်တရားအထုတ်ကြည့်အားထားတာကျွန်တော်လုပ်လို့မရတော့ဘူးနံပါတ်နှစ်ကတော့ကျေးဥ်မဟာဒီပါရေးကြည့်တယ်လို့သိဖို့လိုတယ်တော့ကျွန်တော်တို့ရဲ့မဟာဒီပါပါလဲဆိုတာသိဖို့လိုတယ်မြန်မာနိုင်ငံလေးအရင်လိုတော့မဟုတ်တော့ဘူးကျွန်တော်တို့မှာဂျပန်ဆောက်ကိုရီးယားအလားစင်ကာပူထိုင်ဝမ်အမေရိကဒီလိုတကယ်ချင်းနေရှိနေဒီလိုကကာလမှာတရုတ်တခုတည်းကိုအားထုတ်တာမဟုတ်တော့ဘူးနော်အားထားတာကိုတခြားတွေနဲ့လည်းကျွန်တော်ဘလို့မဟာစီအရေးထားပြီးတော့လှုပ်လှုပ်မလဲဆိုတော့စဉ်းစားမယ်အချင်းကိုကျွန်တော်တို့ထင်ပါတယ်
โอเคပင်နယ်ဆွေးနွေးပြတဲ့ AIA သတင်းဌာနကဥအောင်စော The Voice Channel ကဦးစီးရသူကိုရင်ပါဝင်ဆွေးနွေးတဲ့သူတွေစာရီအတန်နေနဲ့ပေးပို့တဲ့သူတွေနဲ့တောတာရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
တရုတ်သမ္မတရဲ့ခရီးစဉ်မှာဘယ်သူကအမျက်ပိုရမလဲဆိုတဲ့ခေါင်းစဉ်အောက်မှာစနေည VO ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုကိုအောင်လင်းဦးဆွေးနွေးတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တိတိကျကျတောင်းချင်တယ်ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကတဆင့်လဲဆက်သွယ်နိုင်ပါတယ်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တိတာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့လို့စာရေးသားနိုင်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးမှာပါ
တခိုင်းပြည်နယ်ကနေနေရက်ဆွန့်ခွာသူတွေကိုပြန်လည်လက်ခံရေးပြန်လည်နေရာချထားရေးအတွက်တရုတ်ဘက်ကတတ်နိုင်သလောက်ဆက်လက်ကူညီမယ်လို့ဂရီးပြုလိုက်သလိုဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့မြန်မာနိုင်ငံကလူတွေကိုပြန်လည်လက်ခံမယ်လို့လည်းမြန်မာဘက်ကထပ်ပြီးဂရီးပြုပါတယ်တရုတ်သမ္မတရှီဂျင်ပင်ရဲ့မြန်မာနိုင်ငံနှစ်ရက်ကြာခီးစဉ်အပြီးနှစ်နိုင်ငံပူးရွေးကျင်းပချက်မှာအခုလိုဖော်ပြတာဖြစ်ပါတယ်ရခိုင်ပြည်နယ်တွင်ပြည်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာဒုက္ခသည်တိမ့်နဲ့ချီထွက်ပြေးခဲ့ရတာဖြစ်ပြီးအခုချိန်ထိဌာနေပြန်ရေးအကောင့်ထဲမပေါ်သေးတာဖြစ်ပါတယ်မြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပါဘူးဒါပေမဲ့ဒီလူတွေကိုစီစစ်ပြီးပြန်လက်ခံမယ်လို့တစိုက်မှတ်မှတ်ပြောဆိုနေတာဖြစ်ပါတယ်ရခိုင်ပြည်နယ်တွင်းမှာလည်းဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်မြန်မာဆိုရဘက်ကပြင်ဆင်နေတာပါတရုတ်နိုင်ငံအနေနဲ့ကတော့ရခိုင်ပြည်နယ်တွင်းကအတိုက်အဝန်အလုံးအတွက်ဖွံ့ဖြိုးတိုးတက်ရေးတည်ငြိမ်ရေးငြိမ်းချမ်းရေးမြင့်တင်ဖို့နောက်လူသားချင်းစာနာထောက်ကူမှုဆန္ဒကိစ္စတွေမှာမြန်မာရဲ့ကြိုးပမ်းမှုတွေကိုထောက်ခံအားပေးသွားမယ်လို့နှစ်နိုင်ငံပူးရဲကြေညာချက်မှာဖော်ပြထားပါတယ်။ဗိုင်းရပ်စ်ပိုးသစ်တမျိုးပြန့်နှံ့ဖြစ်ပွားနေတဲ့တရုတ်နိုင်ငံအလယ်ပိုင်းဝူဟန်မြို့မှာရောဂါပိုးကူးစက်ခံရသူနောက်ထပ်၄ဦးတိုးလာတဲ့အကြောင်းဒေသဆိုင်ရာကျန်းမာရေးတာဝန်ရှိသူတွေကစနေနေ့မှာပြောဆိုထားပါတယ်။စနေနေ့အထိကဆိုရင်တော့ရောဂါပိုးကူးစက်ခံရသူပေါင်း45ယောက်ရှိပြီး5ဦးကတော့စိုးရိမ်ရတဲ့အနေအထားပါ။အမေရိကန်ပြည်ထောင်စုတဝန်ခံမြို့ကြီးတွေမှာစနေနေ့ကထောင်ပေါင်းများစွာသောအမျိုးသမီးတွေဟာ၄ချိန်မြောက်အမျိုးသမီးတူချစ်တဲ့ပွဲမှာပါဝင်ခဲ့ကြပြီးလင်းခွဲချက်လင်းကွဲပြားမှုတွေကြားဒန်းတူညီမျှရေးနဲ့အမျိုးသမီးအခွင့်အရေးတွေအပါအဝင်ကိစ္စရပ်အများကြီးအတွက်လှုံ့ဆော်ခဲ့ကြပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းညုတ်ကိုမတ်တန်ကြီးတိုက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုရဲမင်းထွန်းဖြစ်ပါတယ်။အတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ကီသုံးဖြစ်ပါတယ်။ဒီကနေ့မနေ့အတွက်6နိုင်နေ9နိုင်ထုတ်လွှင့်တဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48နဲ့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ
သရရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကြောရှင်ဝေးရနေဖြစ်ပါစေကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.